Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှင်များရှင်အမေရိကန်ပြည်တော်စုဝါရှင်တန်ဒီစီမြို့တော်ကနေ2016ခုနှစ်အောက်တိုဘာလ30ရက်နေ့တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့51နဲ့လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်သောရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျမသင်ကြီးထိုက်ပါ
မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပိုင်းသတင်းတွေကိုမမိုးဖြူနဲ့ကျွန်တော်ကြော်ကြော်သိင်ချင်ညပါပါအီတလီနိုင်ငံရဲ့ဘက်မှဒီကနေ့မနက်ပိုင်းကပြင်းထန်6.6 ရှိတဲ့ငလျင်တစ်ခုလှုပ်သွားပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေကိုနှိမ်နင်းတဲ့တိုက်ပွဲတွေအတွင်းလူမျိုးရေးတပ်ဖွဲ့ဝင်1000ခွဲလောက်သေဆုံးရပြီးပါပြီ။တူရကီမှာဇူလိုင်လကအာဏာသိမ်းကြိုးစားမှုနဲ့ဆက်ဆက်ပြီးနောက်ထပ်အစိုးရဝန်ထမ်း1000ကျော်ကိုထုတ်ပလိုက်ပါတယ်။ဒီသတင်းတွေနဲ့အတူတခြားနိုင်ငံတွေကထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။သတင်းတွေပြီးနားဆင်ကြရမယ့်သတင်းဆောင်းပါးမှာတော့
So the American people deserve to get the full and complete facts immediately.The director himself has said he doesn't know whether the email
Email ကိစ္စပြန်လည်စစ်ဆေးဖို့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ရဲ့ပြောကြားချက်ပေါ်သမ္မတလား Hillary Clinton ရဲ့တုံ့ပြန်ချက်ပါရှင်ဒီနောက်မှာတော့မြစ်ဆုံဆဲစီမံကိန်းဘယ်လန်းကိုရွေးချယ်မလဲဆိုတဲ့အပေါ်တင်းပြထားတဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းကိုထုတ်လွှင့်ပေးမှာဖြစ်တယ်လို့နောက်ပိုင်းမှာတော့ပြည်တွင်းသုံးသက်ချက်အစည်းအဝေးကဘာတလွားကထူးခြားစံပြတဲ့သတင်းတွေနဲ့အတူသောရရှင်တို့ VOA ကိုရေးသားပေးပို့ကြတဲ့ပေးစာတွေကိုလည်းပြန်ကြားပေးမှာဖြစ်ပါတယ်အခုရေဆုံးတော့ထိတ်တန့်ရောက်တဲ့နေကိုကိုကြော်ကြော်သိနေမမိုးဖြူတို့ကကြီးညာပေးပါမယ်ရှင
်။အီတလီနိုင်ငံရဲ့ဘက်မှဒီကနေ့မနက်ပိုင်းကအပြင်းနဲ့ငလျင်တစ်ခုထွက်လုပါတယ်။ဒါအပြင်လူအသေးပြောက်များတဲ့ငလျင်တစ်ခုပြီးခဲ့တဲ့ဩဂုတ်24ရက်နေ့မှာလှုပ်ပြီးကြတဲ့ကဆိုရင်နောက်ထပ်လှုပ်တဲ့ငလျင်တွေကတခုပါ။ပြင်းရန်6.6ရှိတဲ့ငလျင်ကြောင့်အီတလီနိုင်ငံရဲ့ဘက်ကနေရာအများပြားမှာအဆောက်အဦတွေပြိုကျကုန်တယ်လို့အီတလီအရက်ဖက်ကာကွယ်ရေးဌာနကပြောပါတယ်။လူ20လောက်ဒဏ်ရာအနည်းချင်းရသွားတယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီဒါမှပြီးခဲ့တဲ့သတင်းနှစ်ပတ်ကပဲအပြင်းတဲ့ငလျင်နှစ်ခုလှုပ်ပြီးတဲ့နောက်ထောင်ပေါင်းများစွာသောဒေသခံတွေနေအိမ်တွေကိုစွန့်ခွာထွက်သွားကြပြီးဖြစ်တာကြောင့်လည်းလူသေဆုံးတဲ့သတင်းတွေမကြားရတာပါ။နော်စီယာမြို့နဲ့6ကီလိုမီတာအကွာမြေတိမ်ပိုင်းမှာဗိုလ်ပြုပြီးလှုပ်သွားတဲ့ငလျင်ကို118ကီလိုမီတာအဝေးမှာရှိတဲ့ရောမမြို့မှာလည်းတိလိုက်ကြပါတယ်။နော်စီယာမြို့နဲ့တောင်ချားနေတဲ့အော်မ်ဘရီယန်အရက်ကဆလီယာစုနဲ့ဖျားကြောင်စိတ်ဗနက်ဒစ်ကငလျင်တန်းကြောင့်ပြိုကျသွားပြီးကျောင်းရဲ့မျက်နှာစာပဲကျန်ပါတော့တယ်။အပြစ်စီပုံတွေရှိမှာပဲဖះเจ้าကဘုန်းတော်ကြီးတွေကိုပြုစုတောင်းကြပါတယ်ဒီကနေ့နေ့လယ်ပိုင်းမှာတော့4.6ပြင်းရရှိတဲ့နောက်ဆက်တွဲငလျင်တစ်ခုထပ်ပြီးလှုပ်သေးတယ်လို့အီတလီဘူမိဗေဒနဲ့မီးတောင်ဆိုင်ရာဌာနကပြောပါတယ
်နိုင်ငံခြားရေးဝန်ကြီးဖြစ်သူတာဝန်ယူခဲ့တဲ့ချိန်မှာကိုပိုင်အီးမေးလ်ဆာဗာသုံးနေတာနဲ့ပတ်သက်ပြီးတော့ FBI ဖွဲ့ကအထောက်အထားအသစ်တချို့ထပ်ပြီးတော့စစ်ဆေးဖို့ကြေညာချက်ထုတ်လိုက်တာဟာအရင်ကမလုပ်ဖူးခဲ့တဲ့သူ့ကိုအကြီးအကျယ်အနှောက်အယှက်ပေးတဲ့အချိန်ကပ်ဆောင်ရွက်ချက်တစ်ခုဖြစ်တယ်လို့ Democratic Party သမ္မတလောင်း Hillary Clinton ကပြောဆိုပါတယ်။ရွေးကောက်ပွဲလုပ်ခန့်ဒီအချိန်မှာသတင်းအချက်အလက်အနည်းငယ်ရယုံနဲ့အခုလိုကြေညာလိုက်တာဟာပုံမှန်မဟုတ်ဘဲတော့ကိုထူးခြားစမ်းကြည့်တဲ့လုပ်ရပ်ပဲလို့မနေ့စနေနေ့က Florida ပြည်နယ် Dayton ကမ်းခြေမှာလုပ်ခဲ့တဲ့မဲဆွယ်ပွဲတစ်ခုမှာသမ္မတလောင်း Clinton ကပြောဆိုသွားတာဖြစ်ပါတယ်။အစီအလာရအမေရိကန်ရွေးကောက်ပွဲကျင်းပဖို့အချိန်သိပ်နီးကပ်နေတဲ့အချိန်မှာပြည်ပခန့်ဖြစ်နိုင်ရလို့ရတီကိုရှောင်ရှားလေးရှိတဲ့ FBI အဖွဲ့ရဲ့ညွှန်ကြားမှု James Comey ကအရင်ကလုပ်ခဲ့တဲ့စုံစမ်းစစ်ဆေးမှုမှာမတွေ့ခဲ့ရတဲ့အချက်အလက်အသစ်တွေကိုတွေ့ရှိခဲ့ပြီးတော့ဒီစုံစမ်းစစ်ဆေးချက်က Hillary Clinton ပေါ်တက်ရောက်မှုတွေရှိလာနိုင်တယ်လို့ပေါ့ကြံနေကပြောဆိုခဲ့ပါတယ် FBI ရဲ့အခုလောက်ရက်ကဌာနရဲ့ပုံမှန်လှုပ်ထုံးလုပ်နည်းတွေနဲ့မညီဘူးလို့ American တရားရေးဌာနတာဝန်ရှိပုဂ္ဂိုလ်တွေက FBI ညွှန်ကြားမှုကိုသတိပေးပြောဆိုခဲ့တယ်ဆိုတဲ့သတင်းစီရင်ခံချက်တွေလည်းထွက်ပေါ်လာပါတယ်။ပြိုင်ဘက် Republican သမ္မတလောင်း Donald Trump ကတော့ဒီမှုကို FBI ကပြန်စစ်ဆေးမယ်ဆိုတာကိုထောက်ခံပြီးဇူလိုင်လကဆိုးရွားတဲ့ဆုံးဖြတ်ချက်အမှားကိုပြန်ပြင်နိုင်လိမ့်မယ်လို့မျှော်လင့်တယ်လို့ပြောဆိုခဲ့ပါတယ်။
ပြန်ပြီးထားကြွာလာတဲ့တာလီဘန်တွေကိုတိုက်ခိုက်တာမှာအာဖဂန်နစ္စတန်လူမျိုးရေးတပ်ဖွဲ့ဝင်ပေါင်း1000ခွဲလောက်သေဆုံးခဲ့ရပြီပါပြီ။အဲ့ဒီအထက်မှာဒီနှစ်ပထမ6လအတွင်းတည်ဆုံးသူ9500ကျော်အပါအဝင်ဖြစ်တယ်လို့အမေရိကန်ဆိုရရဲ့စောင့်ကြည့်တည်လာရေးအေဂျင်စီတစ်ခုကပြောပါတယ်။နိုင်ငံတကာတိုင်းဝမ်ရဲ့အကူအညီနဲ့ရထားတဲ့အောင်မြင်မှုတွေပြန်ကျဆင်းလာနေပြီလို့လည်းအဲ့ဒီအေဂျင်စီကသတိပေးထားပါတယ်။ဒီနှစ်တိုက်ပွဲတွေမှာနေမြေ 1.2 ခန့်လုံးကိုအာဖဂန်အစိုးရလက်လွတ်ဆုံးရှုံးထားပြီးလို့အာဖဂန်နစ္စတန်ပြန်လည်တည်ဆောက်ရေးအထူးစုံစမ်းစစ်ဆေးရေးမှူးချုပ် SIGER ကဒီကနေ့ထုတ်ပြန်တဲ့သုံးလပတ်အစီရင်ခံစာမှာဖော်ပြထားပါတယ်။အာဖဂန်နစ္စတန်နိုင်ငံရဲ့ခရိုင်408ခုမှာ258ခုဟာအစိုးရရဲ့ထိန်းချုပ်မှုဓမ္မမှုလွှမ်းမိုးမှုအောက်မှာရှိနေပြီး33ခုဟာတာလီဘန်တွေရဲ့ထိန်းချုပ်မှုဓမ္မမှုလွှမ်းမိုးမှုအောက်မှာရှိနေပြီးတော့116ခုကတော့ထိန်းချုပ်လွှမ်းမိုးမှုရဖို့နှစ်ဖက်ကြိုးစားနေကြတဲ့အခြေအနေမှာရှိနေတယ်လို့အစိုးရကဖော်ပြပါတယ်။နှစ် 2015ခုနှစ်ဇန်နဝါရီလ1ရက်နေ့ကနေ2016ခုနှစ်ဩဂုတ်လ19ရက်နေ့တွေအတွင်းအာဖဂန်တပ်ဖွဲ့ဝင်တွေကနေတိုက်ခိုက်မှုပေါင်း100ခုရှိခဲ့ပါတယ်။အာဖဂန်မျိုးသားကာကွယ်ရေးနဲ့လူမျိုးရေးတပ်ဖွဲ့ ANDSF တပ်ဖွဲ့ဝင်တွေကပဲကိုယ်အချင်းချင်းပြန်ပြီးတိုက်ခိုက်တာကြောင့်တခြားတပ်ဖွဲ့ဝင်ပေါင်း150ကျော်သေဆုံးပြီး125ယောက်ဒဏ်ရာရခဲ့ပါတယ်။
တူရကီနိုင်ငံမှာဇူလိုင်လကမောင်းမြင်ဖြစ်ခဲ့တဲ့အာဏာသိမ်းမှုနဲ့ဆက်လင်းပြီးတော့အစိုးရကအရေးယူတာတွေဆက်လုပ်နေတာနဲ့အမျှအစိုးရဝန်ထမ်း1000ကျော်ကိုယာရုကထုတ်ပယ်ပါတယ်။ပညာရှင်တွေကျောင်းဆရာဆရာမတွေနဲ့ကျန်းမာရေးဝန်ထမ်းတွေကိုထုတ်လိုက်တဲ့သတင်းကိုစနေနေ့နှောင်းပိုင်းကထုတ်ပြန်ပါတယ်။အာဏာသိမ်းမှုနဲ့ဆက်ဆက်ပြီးအစိုးရဝန်ထမ်း1000ကျော်ကိုယာရုကထုတ်ခဲ့ပြီးဖြစ်တယ်လို့လူပေါင်း3000ကျော်ကိုလည်းဖမ်းဆီးထားပါတယ်။ဘာသာရေးကောင်ဆောင်ဖတူလဂူလန်ကအာနာသိမ့်မှုကိုကြိုးကန်စီစဉ်ခဲ့တာလို့သမ္မတရစ်ဆပ်တိုင်အာဒိုဂန်ကအကြိမ်ကြိမ်ဆွဆွဲပြောဆိုပါတယ်။ဒီအာနာသိမ့်ဖြစ်ရမှာလူပေါင်း290မိနစ်190တဲ့မနေ့သိဆုံးခဲ့ပါတယ်။အသက်85နှစ်အရွယ်ဂူလန်ဟာ1999ခုနှစ်ကလေးကတူရကီကိုမပြောင်းဘဲအမေရိကန်နိုင်ငံမှာနေထိုင်ပြီးတော့အာနာသိမ့်မှုနဲ့မပတ်သက်ဘူးလို့သူကညင်းဆိုထားပေမဲ့တူရကီဆိုရကတော့သူ့ကိုလွှဲအပ်စေချင်ပါတယ်။အာနာသိမ့်ဖြစ်ရကိုစုံစမ်းစစ်ဆေးတာနဲ့ပတ်သက်သူတွေကိုဥပဒေနဲ့အညီရေးယူနိုင်ဖို့လိုအပ်တဲ့အကူအညီကိုအမေရိကန်ကပေးဖို့ပြင်ဆင်ထားတယ်လို့ဒီနှစ်အစောပိုင်းကလုပ်တဲ့စီးပွားရေးအင်အားကြီးနိုင်ငံ G20 ထိပ်သီးအစည်းအဝေးမှာသမ္မတဘရက်အိုဘားမားကသမ္မတအာဒူဂွန်ကိုပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းလွှဲပြောင်းပေးဖို့တဲ့ဘယ်လိုကိစ္စမဆိုအမေရိကန်တရားရုံးလှုပ်ထုံလုံနည်းအရအတီးပြွတ်မှာဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောဆိုပါတယ
်။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီကနေ့တနင်္ဂနွေညဘက်သတင်းတွေကိုတည်းဆက်လက်ထုတ်လွှင့်နေပါတယ်။နိုင်ငံရေးအရှုပ်တော်ပုံတစ်ခုနဲ့ရင်ဆိုင်နေရတဲ့တောင်ကိုရီးယားသမ္မတဖခွန်လေးကသူ့အစိုးရအဖွဲ့ရဲ့ထိတန်းတာဝန်ရှိသူအများအပြားနှုတ်ထွက်စာတင်ထားတာကိုဒီကနေ့လက်ခံလိုက်ပါတယ်။သမ္မတရဲ့အမှုဆောင်ရာရှိချုပ်မူဝါဒညှိနှိုင်းဆောင်ရွက်ဌာနနိုင်ငံရေးဆိုင်ရာဌာနအရေးဖက်ရေးရာဌာနနဲ့လူမှုဆက်ဆံရေးဌာနတွေကအကြီးတန်းအတွင်းဝန်တွေရဲ့နှုတ်ထွက်လာတွေကိုသမ္မတဖခွန်လေးကလက်ခံလိုက်ပြီးလို့သမ္မတရုံးပြောခွင့်ရသူကပြောပါတယ်။သမ္မတရင်ဆိုင်နေရတဲ့နိုင်ငံရေးအရှုပ်တော်ပုံမှာအဓိကပတ်သက်နေတဲ့အမျိုးသမီးဟာလည်းဒီကနေ့မှပဲဂျာမနီကနေတောင်ကိုရီးယားကိုပြန်သွားပါပြီ။ထွိုင်းဆွန်စီဟာဒီကိမနဲ့အစောပိုင်းကစိုးမျိုးတော်ကိုပြန်ရောက်လာပြီးစုံစမ်းစစ်ဆေးမှုမှာစိတ်လူလေးရပါဝင်မှာဖြစ်ပြီးတော့အချက်လက်တွေနဲ့အညီဖက်ဆူမှာဖြစ်တယ်လို့သူရဲ့ရှိနေကပြောပါတယ်။အရေးကြီးတဲ့နိုင်ငံရေးရာကိစ္စတွေမှာသမရဖခွန်နေကထွိုင်းကိုဝင်ဆွတ်ဖက်ခွင့်ပေးခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ရင်ဆိုင်နေရတာပါ
။ Australian နိုင်ငံကိုလှေစီးပြီးရောက်ရှိလာတဲ့ဘယ်လိုဒုက္ခတွေမျိုးကိုမဆိုနိုင်ငံတွေကိုလည်းပတ်ခီးသွားခွင့်စီးပွားရေးလုပ်ခွင့်နဲ့နေထိုင်ခွင့်ဗီဇာတွေလုံးဝမရစေဖို့တားမြစ်ချက်ထုတ်မယ်အစီအစဉ်အတွက်ဩစတြေးလျလွှတ်တော်ရဲမှနောက်ပတ်ထဲမဲပေးဆုံးဖြတ်မှာဖြစ်ပါတယ်။အခုလိုတသက်တာတားမြစ်ချက်ကိုဩစတြေးလျနိုင်ငံတွေကိုပြောင်းရွှေ့အခြေချခြင်းနဲ့လူတွေကိုတရားမဝင်လူမှောင်ခိုးကူးမှုလုပ်တဲ့လူတွေကိုဟန်တားဖို့ဥပဒေဖြစ်နေပြဋ္ဌာန်းမှာဖြစ်တယ်လို့ဝန်ကြီးချုပ်မယ်ကွန်တန်ဘောကပြောဆိုပါတယ်။ဒါဟာဩစတြေးလျနိုင်ငံတွေကိုတရားမဝင်လူကုန်ကူးမှုလုပ်ခြင်းနဲ့ရာဇဝတ်ကိုင်းနေတဲ့ဩစတြေးလျပြည်သူတွေကိုကိုးစားပြုတဲ့အစိုးရကြားဆန္ဒသဘောထားတိုက်ပွဲဖြစ်တယ်လို့လည်းဩစတြေးလျဝန်ကြီးချုပ်ကပြောဆိုပါတယ်။တရားမဝင်ဝင်ရောက်လာသူတွေကိုတားမြစ်ဖို့ရည်ရွယ်ပြီးဥပဒေပြဋ္ဌာန်းဖို့ကြိုးစားနေပေမဲ့တကယ်တမ်းမှာအာဖရိကအာရှနဲ့အရှေ့လေပိုင်းဒေသကဒုက္ခသည်တွေကိုတိုက်ရိုက်ထိခိုက်မှုတွေရှိမှာဖြစ်ပါတယ်။ဥပဒေသစ်က2013ခုနှစ်ဇူလိုင်လ19ရက်နေ့ကပါပူဝနယူဂီနီယာမန်နက်လို့ခေါ်တဲ့ဩစတြေးလျကမ်းလွန်ပစိဖိတ်ကျွန်းစုဖြစ်တဲ့နော်ရူးကျွန်းစခန်းကနေပို့ဆောင်ခဲ့တဲ့လေစီးပြေဒုက္ခတွေပေါ်တက်ရောက်မှုရှိမှာဖြစ်ပါတယ်။ဒီဒုက္ခတွေဟာတကယ်ထွက်ပြေးလာတဲ့ဒုက္ခရောက်သူတွေဖြစ်ခဲ့ရင်တောင်းမှသူတို့ကိုဩစတြေးလျနိုင်ငံမှာအခြေချခွင့်ကိုအစိုးရကပိတ်ပင်တားမြစ်ဖို့ရှိပါတယ်
။မိုးစုမျိုးကိုပြန်သိမ်းဖို့ထိုးစစ်ဆင်နေတဲ့ဣရတ်တပ်ဖွဲ့တွေကဣရတ်နိုင်ငံမှာခရီးယန်ဘာသာဝင်အများဆုံးနေတဲ့မြို့ကနေ IS အစွန်ရောက်တွေကိုတိုက်ထုတ်လိုက်ပြီးတဲ့နောက်စနေနေ့ကတော့မြို့ကန်တွေပြန်သွားနေကြပါပြီ။ဣရတ်စစ်သားတွေကလမ်းတွေပေါ်မှာခင်းလဲနေပြီးတာဝန်ရှိသူတွေကမြို့ကိုစစ်ဆေးနေကြတာနဲ့အများမြို့ကန်တွေပြောင်းဝင်လာတာပါ။မိုဇူးမျိုးအရှိတောင်ဘက်73မိုင်လောက်အကွာမှာရှိတဲ့ကာရာကုရှ်မျိုးကိုမိုဇူးမျိုးသိမ်းတိုက်ပွဲအတွက်လမ်းကြောင်းရှင်းပေးဖို့အမေရိကန်ကျော်တော်နောက်ခံပေးနေတဲ့စစ်စင်ရေးတွေရဲ့တစိတပိုင်းဖြစ် IS တွေတထက်ကနေဣရတ်တပ်ဖွဲ့တွေကပြန်သိမ်းခဲ့တာပါမိုဇူးမျိုးဟာဣရတ်မှာ IS တွေရဲ့နောက်ဆုံးကြံတဲ့အဓိကမျိုးဖြစ်ပါတယ် IS တွေမျိုးကိုသိမ်းထားတဲ့နှစ်ကြာကာလအတွင်းမျိုးကန်အများပြားဟာသူတို့နေအိမ်တွေကိုစွန့်ပြီးဣရတ်ကိုပိုင်ဦးချိုးခွင့်ရခဒေသစီကိုထွက်ပြေးသွားကြတာပါ2003ခုနှစ်မှာအဲ့ဒီအချိန်ဣရတ်သမ္မတဆရာမူဆိန်ကိုအမေရိကန်ဥဆောင်နဲ့ပြည်ပတပ်ဖွဲ့တွေကဖြုတ်ချခဲ့ပြီးကြတဲ့ကဆိုရင်အခုမိုဇိုးမျိုးသိမ်းတိုက်ပွဲဟာ73နှစ်အတွင်းအကြီးမားဆုံးဖြစ်မယ်လို့ခန့်မှန်းထားကြပါဗျ
နိုင်ငံတကာထောက်ခံမှုရထားတဲ့ယေမန်သမ္မတအဗ်ဒူရာဘူမန်ဆော်ဟာဒီကကုလသမဂ္ဂရဲ့ငြိမ်းချမ်းရေးအဆိုပြုချက်တစ်ကိုမနေ့စနေနေ့ကပေးချလိုက်ပါတယ်။ဆော်ဒီအာရေဗျနိုင်ငံဦးဆောင်တဲ့ညွန်ပေါင်းအဖွဲ့ကြောတော်နောက်ခံပေးထားတဲ့စစ်လေယာဉ်ရဲ့တိုက်ခိုက်မှုကြောင့်ယေမန်နိုင်ငံအနောက်တောင်ဘက်မှာတပုံနေအကျဉ်းသားတွေနဲ့ဒေသခံပြည်သူတွေအသက်ဆုံးရှုံးခဲ့ရတာနဲ့ပတ်သက်ပြီးကုလသမဂ္ဂအဖွဲ့ရဲ့ငြိမ်းချမ်းရေးအဆိုပြုချက်ကိုပေးချလိုက်တာဖြစ်ပါတယ်။ကုလထူးကိုယ်စားလှယ်အစ်မေလ်အိုချစ်အာမက်ဒီသမရဟာဒီကိုတင်ပြတဲ့ငြိမ်းချမ်းရေးအဆိုပြုချက်တည်ရဲ့အသေးစိတ်အချက်တွေကိုတော့အခုတည်းထိတရားဝင်ထုတ်ပြန်ကြေညာတာမျိုးမရှိသေးပါဘူး။အဲ့ဒါပေမဲ့ဒီအဆိုပြုချက်မှာဟာဒီရဲ့အာဏာကိုဖယ်ရှားပြီးအစိုးရတွေဖွဲ့ရေးကိစ္စပါတယ်လို့ Reuters သတင်းကဖော်ပြပါတယ်
။နိုင်ငံတကာအာဂါသစကန် ISS မှာဂျပန်115ရက်ကြောင်လူထံလုကန်ခဲ့ကြတဲ့အာဂါသယဉ်မှု3ဦးကမ္ဘာမြေကိုချော့ချော့မွမွပြန်ရောက်လာကြပါပြီ။အဲ့ဒီအထက်ကအမေရိကန်အာဂါသယဉ်မှု Kate Rubins ကတော့အာဂါသထဲမှာ DNA မျိုးရိုးဗီဇာရဲ့အစီအစဉ်အတိအကျကိုပထမဆုံးဆန်းစစ်လေ့လာသူဖြစ်ပါတယ်။အမေရိကန်အာဂါသယဉ်မှုရူဘင်းစ်ဂျပန်အာဂါသယဉ်မှုထာကူယာအိုနီရှိနဲ့ရုရှားအာဂါသယဉ်မှုအနာတိုလီအိုင်ဗန်နီရှင်းတို့ဟာကာဇက်စတန်နိုင်ငံကာရာဂန်ဒါဒေသဂျေဂါစကန်မြို့နားကတစ်ပင်ကြီးကြီးမားမားမရှိတဲ့အာရှအလယ်ပိုင်းမြက်ခင်းလွင်ပြင်တဲကိုဒီကနေ့မနေ့အစောပိုင်းကပြန်ဆင်းလာကြတာပါ။အာဂါသယဉ်တဲကနေသူတို့သုံးဦးကိုထုတ်လိုက်ပြီးတဲ့နောက်ဆွဲအားမရှိတဲ့အာဂါသတဲ့လီလာနီဘာကြာနေခဲ့ရတာကနေကဘာမီရဲ့ဆွဲအားနဲ့လိုက်လျောညီတွေဖြစ်အောင်ပြန်ပြီးနေနိုင်ဖို့အတွက်ရှင်ထဲမှာသူတို့ထိုင်လိုက်လာတဲ့ထိုင်ခုံတွေပေါ်မှာပဲဆက်ထိုင်နေကြရင်မြက်ခင်းလွင်ပြင်ထဲမှာနေခဲ့ကြပါတယ်။အဲဒီနောက်မှာသူတို့ရဲ့ကျန်းမာရေးကိုစစ်ဆေးဖို့အတွက်တိတ်မူဝေးတဲ့နေရာကဆေးဘက်ဌာနကိုခေါ်သွားကြပါတယ်ခင်ဗျာ
။ Direct from Washington The Voice of America VOA
ထိတ်တန့်ရောက်သတင်းတွေကိုကိုကျော်ကျော်သိန်းနဲ့မမိုးဖြူတို့ကြီးညာပေးခဲ့တာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်လေးကိုကျမတို့ရဲ့ internet ဆာမျက်နှာဖြစ်တဲ့ bami.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မှာတစ်ပုတ်ကိုတင်ပြချင်ပါတယ်American ပြည်တော်စုစုံစမ်းစစ်ဆေးရေးဘူရို FBI က Democrat သမ္မတလောင်း Hillary Clinton နိုင်ငံခြားရေးဝန်ကြီးတာဝန်ယူခဲ့စဉ်ကကိုယ်ပိုင် email စာပါအသုံးပြုခဲ့တဲ့ကိစ္စကိုပြန်ပြီးစုံစမ်းစစ်ဆေးမယ်လို့လွှတ်တော်အမတ်တွေကပြီးခဲ့တဲ့တောက်ကြနေ့ကအကြောင်းကြားခဲ့ပြီးနောက်မှာတော့ October လရဲ့မျှော်လင့်မှထားတဲ့အဖြစ်အပျက်က American သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေအပေါ်ရိုက်ခတ်စည်းခဲ့ပြန်ပါတယ်နွေမာလာရှေ့နေ့မဲဆန္ဒရှင်တွေသမရအစ်ကိုရွေးကောက်တင်မြှောက်ဖို့ဆက်တရလောက်လို့မှာဒီသတင်းထွက်လာခဲ့တာပါ VOA သတင်းတောက်ဂျင်မလုံးရဲ့သတင်းလှကိုနားဆင်ကြပါရှင်လူလူစည်းရုံးပွဲအတွက်အိုင်ဝါပြည်နယ်ကိုဟီလာရီကလင်တန်ရောက်ရှိချိန်မှာပဲပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ကဟီလာရီကလင်တန်ပါဝင်ပတ်သက်နေတဲ့အီးမေးလ်တွေထဲကအချက်အလက်တွေကိုစုံစမ်းစစ်ဆေးနေတယ်ဆိုတဲ့သတင်းထွက်ပေါ်လာတာဖြစ်ပါတယ်အစ်စ်ထက်တွေ့တဲ့အီးမေးလ်တွေကိုစစ်ဆေးနေတာလို့ FBI ကလွှတ်တော်အမှတ်တွေကိုပြောခဲ့တာပါ။လိမ်ပိုင်းဆိုင်ရာဖောက်ပြားမှုဆိုင်ရာဆွဆွဲချက်တွေနဲ့ရင်ဆိုင်နေရတဲ့ဒီမိုကရက်လွှတ်တော်အမှတ်အန်တိုနီဝိန်နာနဲ့ပတ်သက်ပြီးတီးခြားစုံစမ်းစစ်ဆေးမှုတွေနဲ့အခုတွေ့ရှိချက်ဆက်ဆက်မှုရှိတယ်ဆိုတဲ့ပြောဆိုချက်တွေလည်းထွက်ပေါ်လာတာပါ။မစ္စတာဝိန်နာကဟီလာရီကလင်တန်ရဲ့ထိတ်တန့်လက်ထောက်ဟျူမာအဘီဒင်ရဲ့ခင်ပွန်းဟောင်းဖြစ်ပါတယ်။Mrs. Clinton ရဲ့ပြိုင်ဘက် Republican သမ္မတလောင်း Donald Trump ကတော့ New Hampshire ကလူမှုစည်းရုံးပွဲမှာဒီသတင်းနဲ့ပတ်သက်ပြီးအခုလိုပြောဆိုခဲ့ပါတယ
် The FBI has just sent a letter to Congress informing them
နိုင်ငံရေးဝန်ကြီးဟောင်း Hillary Clinton အပေါ်စုံစမ်းစစ်ဆေးမှုနဲ့ပတ်သက်နေတဲ့အီးမေးလ်အသစ်တွေကိုထပ်တွေ့ရတယ်လို့ FBI ကလွှတ်တော်ကိုစာပို့ထားပါပြီ
ပြီးခဲ့တဲ့ဇူလိုင်လထုံးကတော့ FBI ညွှန်ကြားရေးမှူး James Comey က Mrs. Clinton အနေနဲ့ကိုယ်ပိုင် email စာပါအသုံးပြုခဲ့မှုဟာအမှုမဲ့အမှတ်မဲ့လုံဆောင်ချက်သာဖြစ်ပြီးပြစ်မှုကျူးလွန်တဲ့အဆင့်ထိမရောက်ဘူးလို့မှတ်ချက်ပေးခဲ့တာပါ
Although we did not find clear evidence that Secretary Clinton or her colleagues in
ငွေကြေးဝန်ကြီး Clinton ဒါမှမဟုတ်လေသူရဲ့လုပ်ဖို့ကိန်းဘက်တွေဟာလျှို့ဝှက်အချက်လက်တွေကိုကင်တွယ်အသုံးပြုမှုနဲ့ပတ်သက်တဲ့ဥပဒေတွေကိုချိုးဖောက်ဖို့ရည်ရွယ်တဲ့တက်တဲ့အထောက်အထားခံခဲ့မှမတွေ့ရပါပဲလို့တိတ်ပြီးအရေးကြီးတဲ့ထိတ်တန့်လျှို့ဝှက်အချက်လက်တွေကိုဂိုင်တွေ့တာမှာတော့အတော့ကိုဂယုမဆိုင်ခဲ့တဲ့တက်တဲ့အထောက်အထားတွေကိုတွေ့ရပါတယ
်။ email ကိစ္စအရှုပ်တော်ပုံကြောင့် Hillary Clinton အပေါ်မဲဆန္ဒရှင်တွေရဲ့ယုံကြည်မှုလျော့တာကိုတော့လူမှုစစ်တမ်းတွေမှာတွေ့ရပါတယ်။ Mrs. Clinton အပေါ်တရားမစွဲဖို့ FBI ရဲ့ဆုံးဖြတ်ချက်အပေါ်ပြိုင်ဘက် Donald Trump ကအစဉ်တစိုက်ရှုတ်ချပြောဆိုခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်း New Hampshire ကလူမှုစည်းရုံးပွဲမှာတော့ Mr. Trump ကတမျိုးပြောင်းပြီးပြောခဲ့ပါတယ
် This was a grave miscarriage of justice that the American people fully understood.
ဒါကတိတ်ကိုကြီးမားတဲ့လွဲမားတဲ့စင်ချက်ဆိုတာကိုအမေရိကန်ပြည်သူတွေအပြည့်အဝနားလည်ထားပါတယ်။အခုတော့ဒီအချက်ကိုပြန်ပြီးပြ ြုပြင်နိုင်တော့မယ်လို့အားလုံးကမျှော်လင့်နေကြပါတယ
် Mrs. Clinton ကတော့ပြီးခဲ့တဲ့တောက်ချန်နေ့နှောင်းပိုင်း Iowa မှာဒီကိစ္စအပေါ်အခုလို့ပြောပါတယ
် So the American people deserve to get the full and complete facts immediately
American ပြည်သူတွေအနေနဲ့အချက်လက်ပြည့်စုံအားလုံးကိုအချိန်မဆိုင်ပဲသိတင်ပါတယ် FBI ညွှန်ကြားမှုကိုယ်တိုင်ကသူ့ရဲ့စာထဲမှာကိုးကားထားတဲ့အီးမေးလ်တွေဟာအရေးပါသလားအရေးမပါဘူးလားဆိုတာကိုမသိဘူးလို့ပြောထားပါတယ်သူတို့ဘာတွေပဲဆောင်ရွက်ပါစေပြီးခဲ့တဲ့ဇူလိုင်လကဆုံးဖြတ်ချက်ကတော့အပြောင်းလဲရှိမှာမဟုတ်ဘူးဆိုတာကိုကျွန်မယုံကြည်ပါတယ
် Republican တွေဘက်က FBI ရဲ့ဆုံးဖြတ်ချက်ကိုကြိုးဆိုကြပြီမဲ့လေဒီဆုံးဖြတ်ချက်အပေါ်ဝေဖန်သူတွေလည်းရှိနေပါတယ်နိုင်ငံရေးဆိုင်ရာကျွမ်းကျင်သူ Jason Johnson ကတော့ Skype ကနေတဆင့်အခုလိုဝေဖန်ပါတယ
် I was disgusted this is the most unprofessional unprecedented and inappropriate
ကျွန်တော်ကတော့စိတ်ပျက်ပါတယ်ဒီဆုံးဖြတ်ချက်ဟာတရားရေးဌာနရဲ့လှုပ်ထုံးလုံနည်းတွေကနေလုပ်ပိုင်ခွင့်ကိုအသုံးပြုတဲ့နေရာမှာကျင့်ဝတ်နဲ့မညီစုံအဖောက်ဖျက်ဆုံးထင်မထားနိုင်လောက်အောင်မတင့်တော်ဆုံးဆောင်ချက်ဖြစ်ပါတယ် American သမိုင်းမှာတော့မှဒါမျိုးရှိမယ်လို့မထင်ပါဘူး
နိုင်ငံကြ ాయి ဝင်ကြီးဟောင်းကလင်တန်ရဲ့အီးမေးလ်ကိစ္စတောက်ချန်လေးကပြန်ပြီးထွက်ပေါ်လာတာကသမရရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေအပေါ်ထင်မှတ်မထားတဲ့ရိုက်ခတ်မှုပါဒါပေမဲ့လည်းလူမှုစစ်တမ်းတွေမှာတော့တနိုင်ငံလုံးအတိုင်းအတာမှရောနိုဝင်ဘာလ10ရက်နေ့သမရရွေးကောက်ပွဲရလဒ်ကိုအဆုံးအဖြတ်ပေးရမှာရေးပါတဲ့ပြည်နယ်တွေမှာရောမစ္စစ်ကလင်တန်ကမစ္စတာထရန့်ကိုအသာစီးရနေစေဖြစ်ပါတယ်ရှင်အခုတော့ပတ်စဉ်မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုနားဆင်ကြရအောင်ပါမြေဆောင်ဒေသတဝန်ရဲလျက်စစ်စီမံကိန်းတွေနဲ့ပတ်သက်လို့ဆက်လုပ်တင့်မတင့်စုံစမ်းရေးကော်မတီရဲ့အစည်းအခမ်းစာဟာအခုလာမယ့်နိုဝင်ဘာလ17ရက်နေ့မှာသမ္မတထံနောက်ဆုံးထားတင်သွင်းရမှာဖြစ်ပါတယ်အစိုးရအနေနဲ့ယာယီရပ်ဆိုင်ထားတဲ့မြေဆောင်ရဲလျက်စစ်စီမံကိန်းပြန်ဆမလားလုံးဝရပ်ဆိုင်မလားတခြားရွေးလန်းတစ်ခုခုကိုရွေးချယ်မလားအဖြေထွက်လာတော့မှာဖြစ်ပါတယ်မြေဆောင်ဒေသကိုတွားရောက်သတင်းယူခဲ့တဲ့ကုသားညုံဦးရဲ့မြေဆောင်စီမံကိန်းလေလာချက်နောက်ဆုံးအပိုင်းကိုပြန်လည်ထုတ်လွှင့်လိုက်ပါရရှင
်မိခမလိခဆုံရမြစ်ဆုံတဝရေဂါရာကြီးခုနှစ်ခုဆောက်လုပ်မဲ့မြစ်ဆုံစီမံကိန်းကိုတရုတ်နိုင်ငံပိုင် CPI ကုမ္ပဏီနဲ့အရင်စစ်ဆေးရလက်ထက်2006ခုနှစ်ထဲမှာနှစ်ဖက်သဘောတူညီချက်လက်မှတ်ရေးထိုးခဲ့ကြတာပါအဲ့ဒီအချိန်မှာဒေသခံလူထုကိုရောမြန်မာပြည်လူထုကိုပါအာဏာပိုင်တွေဘက်ကရှင်းရှင်းလင်းလင်းအသိပေးတာမျိုးမရှိခဲ့ပါဘူး။2011ခုနှစ်တစုံတရာပိုလင်းလာတဲ့နိုင်ငံအခြေအနေမှာတော့မြေဆုံစီမံကိန်းကိုဆန့်ကျင်ကန့်ကွက်တဲ့လူထုလှုပ်ရှားမှုကြီးပေါ်လာပြီးတော့သမ္မတဦးသိန်းစင်ကဒီစီမံကိန်းကိုယာယီရပ်ဆိုင်းလဲရပါတယ်။2015ရွေးကောက်ပွဲအပြီးတက်လာတဲ့ Energy အစိုးရတက်လက်ထက်မှာတော့ရပ်ဆိုင်းထားတဲ့မြေဆုံစီမံကိန်းကိုဘယ်လိုပြန်လုပ်ကြမလဲဆိုတဲ့မေးခွန်းတွေထွက်လာပါတယ်။အဓိကဆရာကတော့တရုတ်နိုင်ငံဘက်ကတန်တမာရေးဖိအားတွေဖြစ်ပါတယ်။China State Power Investment Corporation ဆိုပြီးတော့နာမည်ပြောင်းလိုက်တဲ့ CPI ကုမ္ပဏီအားဆိုရင်ဒီမတက်ခင်ဒီစီမံကိန်းတွေယာယီရနာထားစင်မှာကလေးကနိုင်ငံရေးပတ်တီးကကုစလေတွေလွှတ်တော်မတ်တွေတက်ကြွလှုပ်ရှားသူတွေသဘောပေါ်ဝင်ချင်းထိန်းသိမ်းသမားတွေမီဒီယာတွေကိုတရုတ်နိုင်ငံအထက်ကိုဖိတ်ခေါ်ပြီးတော့ရာလက်စစ်စီမံကိန်းတွေနဲ့ပတ်သက်လို့ရှင်းလင်းစည်းရုံးမှုတွေလုပ်ခဲ့ပါတယ်။ Energy ဆိုတာတည်တက်လာပြီးတဲ့နောက် 2016 April အတွင်းကမြန်မာနိုင်ငံကိုလဲပတ်ရောက်လာတဲ့တရုတ်နိုင်ငံရဲ့ဝန်ကြီးဝန်ကြီးရဲ့ခီးစဉ်တွင်းမှာပဲမြစ်ဆုံစီမံကိန်းအပေါ်မှာအစိုးရအသစ်ကဘယ်လိုသဘောထားကိုင်တွယ်မလဲဆိုတာကိုတရုတ်ဘက်ကစကားဆပြောဆိုမှုတွေရှိလာတယ်လို့ပဲဂျွန်လအတွင်းမှာတော့ဒီမြန်မာနိုင်ငံဆိုင်ရာတရုတ်တမ္မကြီးကိုယ်တိုင်မြစ်ကြီးနားမြစ်ဆုံဒေသအထိကိုဆင်းသွားပြီးတော့အစိုးရအာဏာပိုင်တွေဒေသခံတွေကိုတွေ့ဆုံခဲ့ပါတယ်အစိုးရဖွဲ့ရင်းနဲ့တွေ့ဆုံစဉ်မှာတော့ဒေသတွင်းညီညာရေးနဲ့ဖွံ့ဖြိုးရေးအတွက်မြစ်ဆုံစီမံကိန်းကအရေးပါတယ်ဆိုတာကိုတမ္မကြီးကစည်းရုံးတိုက်တွန်းခဲ့တယ်လို့ကချင်ပြည်နယ်ဆူရရဲ့ဒီတက်တော်နဲ့သဘောပေါင်းရင်ထင်းသိမ်းဝင်ကြီး UH လောက်ကပြောပါတယ
်။အဲ့တော့သူကပြုတ်လို့ပြောတယ်သူသကပြန်ကလည်းပြုတ်သကပြန်ဖြစ်နေတယ်သူကလည်းဘမပြန်တဲ့အခါမှာအဲ့လိုမျိုးသူပြောတာကပြုတ်နိုင်ငံကနေကမာမနာမနဲ့အစ်စ်ကိုရောက်သွားပါပြီပေါ့စီပေါ်ရေးရအများကြီးတိကျနေပြီကျွန်တော်ကခုမှဒီလိုမျိုးတော့လှမ်းနေမှုပြုတ်သွားမဲ့အပိုင်းပေါ့လေအဲ့တော့ငင်းချဲပြရလို့ရှင်ဖြစ်နိုင်ဘူးပေါ့အဲ့တော့အဲ့လိုငင်းချဲရင်ရတဲ့ဘူးတွေဆိုရရင်ဒီလူမှုဒီသူတွေ infrastructure တော့เนาะအဲ့ဒါကြီးအဲ့ဒါကကောင်းလာမှာပေါ့ဒီအဲ့ခါကျတော့သူရစ်ဆုံကတည်းကအရေးပါလာတယ်ပေါ့လေအဲ့တော့ဒီဥစားကိုပြန်လို့လုံးမပဲကျွန်တော်တို့နိုင်ငံကျွန်တော်တို့ပြည်နယ်ဟာတိုးတက်လာမယ်ကျွန်တော်တို့ကဒီသူတို့ရဲ့မေဂါ6000လောက်ရှိတဲ့ဟာမဲ့ဦးညရာခိုင်တို့ကသူတို့ယူမဲ့တစ်ရာခိုင်တို့ကပဲကျွန်တော်တို့ယူတာအပူပေးမဲ့ဆိုတော့ဒါရီယာဘာမှလည်း Libe mesti lupa soal jualan di sini dijere international semua ni lungan di projek ini nyai jualan nak kami lulu sih jualan dengan buma tu dia nak jambu di sini soal tu dia bukan ada cara di mahu kau jualan lulu yang soal jambu jualan jauh ke mana.
Dilakukan pituri tu beda mesum dilakukan ini dua dek kamaro semangat pihon sahul sura niaba. Dilakukan pituri ya sanagu liza ati ma piu mesura gu tiup tama ga piu sugere cang dilakukan ika piu wale. Mesum semangat saya tu di dalam pituri kecintaan tu kongjau ngaro. Aku di mesum semangat gu blue kain dua mesura sura tene tiup jas sesanyi dua jipali mesu sura.
Tambah uting saya yes sign like dia kita ya ji yes sign like dia awa tiup baga hari ya. Terus yang macam ini cek dia, bawa macam ini cek busurah. Tapi terus ko, di terus yang sahjuk ayah bawa no, sahjuk kalau cuma rulah di sini tu mesti kita macam sahjuk tu bawa dia ayah nengah nengah ye, sahjuk tu dia nak asuh ayah jalan alu, lalu spam lalu timbul alu news kalau terlak ya, bawa air yang tinggal ada kau, tapi macam dah bido lucu juga, bido lucu juga. Atau jang sobi mah emat pulau ke, aku di aku asuh ayah ML dia asuh ayah bawa no, di sini malay tiup yang mana nengah sesang ye ajar. Di misi kita lalu terdorong aji pamer lo cina, balu leh sunsinga to aku ayen tunggal la tiup pipa ko, cuma lo soya pipa tawon siri lo tu aduh thare, pima tiup tamak ko tengah cuma lo sila lakhe le, pima di misi sunsi makin pihon sal lo pot dia tidak kan luri ya, atang pon lo tidak kan luri ya, cara di kita wa ayen ji problem lah, against lo bahu sura atang ni lo tuh labu tuh tu lo jual ni jah lepo.
ในงานนี้มีงานปกติของสื่อจีเดียวในงานนี้ในงานนี้คิดเห็นเป็นประธานองค์จีตัวอย่างผู้มาแต่งงานยาลูออกกัสซ่าสัญญาณีมาโรตั้งแต่อุทัยจอยเลมันเนี่ยยาวดีมิสซ์มิญญามิวันด้วยยาลสิสิมังเกียมาลีลาซิเจตต้องใจกับมิชเชนเดียกูพูดเลยไปเลยก็เช่นเราต้องมาดูพี่เด็กพี่ดูเราดูว่าอุติคมยากาดีกับมิชเชอุกซ่าพี่ลาวเลย ยาวดีมิสซ์มิญญามิวันยาลสิสิมังเกียมาเนี่ยสั่งเลี้ยงมิโรปัจจุบันนี้เราเสียงเราโน้มบาลาสติอันนี้น่าสงทับด้วยกับมิชเชนี่ตั้งแต่กูเต็มปีอาเมวะลูดายก็เสียสิอันนี้บุรีก็รอสุดท้ายจะเด็กกูน่าเลือดเลยสุดท้ายก็เลยลูดสังเกตอันนี้มิสซ์สิมังเกียกูพิชเชนเลยไม่รู้มีอะไรในจังสุวาเลยสุยาที่มาเซ็งคงไม่มีอะไรเลยเปล่าตัวส่วนเรื่องนั้นเชื่อสิ่งอะไรมาเลย พิจารณาว่าต้องชอบทำมาการอะไม่ปุ่มมีมวยโซยุเล็กขนาดตัวแต่งตาพิจารณาเรื่องชีเลยไหมจะเข้มพิจารณาเรื่องพิจารณาเรื่องชีเลยไหมพาดายพิจารณาเรื่องชีเลยไหมคุณมีส่วนอะไรที่มาเลยตัวเราเยี่ยมที่เชื่อใจพิจารณาไปเรื่องเล็กมาปั๊บนั่นเนี่ยเสร็จมันลุกได้ไปกับที่โซยาอุทิศชอบโซยา พิเศษเลยมันรู้จังเนาะมีอะไรนะเนาะอะไรกูว่าเลยรู้ดูว่าโยมาไม่ส่วนตรงไอ้สิ่งโยเจนเนี่ยสันดาลสิ่งใดที่มันจะนอนเลยไปจะนอนเลยโยชาสุเฮสุโยไม่ได้ได้สอดอารมณ์มาเจ้ากูบางส่วนถ้าเลี้ยงเสร็จทุกอย่างเนี่ยมันเก่าจะเนี่ยนิวเคลียร์ดับบังบุตรคู่ด้วย
นอกจากตัวสูจูเรื่องสีหนังดีเลยนี่สูสีบางเงี้ยพัตตาลูยูนันตงันสีเมลูลีลาตุลีกาตงดาท้าจาวาเลยปัจจุบันก็รอดีนี่สูสีบางเงี้ยกูเปลี่ยนสาบัวสีบางเงี้ยเปลี่ยนสาเมสุเอโนะมีมาเลงานนี้เนี่ยก็นิสเซนโดลาตั้งอาญาคงข่ายาบิดอเนี่ยมาเลจะส่งเดียร์เลสเซมีผู้ลงในมาวะนอกจากก็รอดีดันยาสัยทายวะเดี๋ยวสีบางเงี้ยกูมีนี่เนี่ยดีด้วยยินดีนุ่นนัทอะไรตัวนู้นแต่เนี่ยบิดอตอนนี้กูตั้งอาเซลาส่งโชว์มุชีเมลูข้ามมา
ဒီအတွက်တရုတ်နိုင်ငံဘက်ကသူရဲ့ယင်းနှိမ့်နိုင်ပြီးသားဒေါ်လာတန်800ရှိနေပါတယ်။ဇူလိုင်24ရက်နေ့ထုတ်အစိုးရပိုင်ကျင်းပသတင်းစာမှာတော့ဇုတ်ထရွေးလန်းဆိုတာကိုသတင်းစာရဲ့အိမ်သားအပေါ်မှာထည့်သွင်းဖော်ပြလာပါတယ်။ဒါကတော့မစ်ဆုံစီမံကိန်းကိုလုံးဝရပ်ဆိုင်ပြီးတော့အဲ့ဒီယင်းနှိမ့်တွေနဲ့မြန်မာနိုင်ငံကခြားနေရာတစ်ခုခုမှာရည်ရွယ်ချက်ဆက်စီမံကိန်းဆိုတာကိုပြန်လည်တိဆောက်ဖို့ပါ။အစိုးရဖွဲ့လိုက်တဲ့ဒီကော်မရှင်ဟာဇုတ်ထလန်းကိုရွေးလန်းတစ်ခုအနေနဲ့တတ်မှတ်မလားဆိုတာစဉ်းစားစရာပါ။ကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တူးကြာကအဓိကဖြစ်နေတဲ့ပြဿနာဟာနေရာကြောင်းဖြစ်ပြီးတော့ရည်ရွယ်ချက်ဆက်ထုတ်လို့ရည်ကိုတော့နေရာတစ်ခုခုမှာလုပ်ရမယ်ဆိုတာကိုသူကလက်ခံပါတယ
်။ဒီရည်ရွယ်ချက်စီစဉ်မှာကိန်းကတော့ကျွန်တော်လုပ်ရမယ်။ဒါသူကမော်ရတာလုပ်ရမယ်။ဒါပေမဲ့နေရာအခုပြဿနာနေရာကျွန်တော်လည်းကျွန်တော်အနေနဲ့လည်းအဲ့ဒီ CBI ပေါ့တရုတ်ကုမ္ပဏီတွေပုံမှန်ပြောရတယ်ဒီဒါမြို့ဆောင်ရေကသာလုတ်ခွင့်မပြုတ်ဘူးမထောက်ခံဘူးဆိုတာတရုတ်မုံတီးရေမဟုတ်ဘူးလို့ la di niya side of the project adiga ai la phit de la
de da kan ni tet jwa lou sha du ri ba ga ro mit sou si man gain yet yee ko adiga lu la ja ba de chu thi phit ga ro lu lu sana me ne anan ya la de energy su a ni ne di kaisa ko lu lu sana ne a ni ma lou nai lo shin a jet de jou ba be lu tu ga byo ba de
Jemaruk atau di ni sungsi mungkin ko, aku setelah dia soya le, LED soya bono. Tapi aman tu ke, no, tuah yesing bini, lomba tetap lomba no, jadi pan yesing bini lebih yongji le. Ni sungsi mungkin ko lomba lu jemaruk macam no le, no. Ayat tambah le, dah ku yesing thale, aku soya le, bidu di ayat mulai le soya no, ayat aku le soya. Di ni sungsi mungkin ko, makan no, tercari mungkin ni bono, amian si diri le no. Dah tabar lo, no ni sungsi mungkin lo yesing bu tiba le lo.
အစိုးရကတော့အကောင်းဆုံးဖြည့်ရှင်းမဲ့သွားမယ်လို့ထင်တယ်မဖြည့်ရှင်းဘူးလားဆိုလဲဒီအစိုးရပြည်သူလက်မခံနိုင်တဲ့အစိုးရဖြစ်သွားလိမ့်မယ်လို့ကျွန်တော်တို့ထင်တယ်ခုနကျွန်တော်ပြောခဲ့သလိုပဲပေါ့နော်ဒီဟာကလားဒီဟာကိုဖြည့်ရှင်းတဲ့ပုံစံနဲ့မှားတယ်ဒါကြီးကိုသူတို့ဖြည့်ရှင်းတဲ့ပုံစံနဲ့မှားတာမှန်တာထက်စာရည်လားဒါကိုလောက်တာကလက်မခံနိုင်ဘူးဖြစ်သွားပြည်သူတို့ကဒီဟာလောက်တာ no piami di asuya te ka lou me so ye tru ma to to go a jet de ne yin san ye pi su ye thauk khan mu to to cha song do me a ye yaung ni ba ba lo
ne ga do tai me nga puk ku dong sat su ji tyou nai nga go chit chi ye khi yaung ni se ma ba မြန်မာနိုင်ငံကြီးနဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေစုပြီးတော့ ELD မြစ်ဆုံဆယ်စီမံကိန်းဆက်မလုပ်ဖို့တရုတ်သမ္မတရှီကျင်းပင်ထံကိုမြန်မာနိုင်ငံတရုတ်တန်ယုံကတဆင့်စာပေးပို့ခဲ့ပါတယ်။မြန်မာနိုင်ငံတွင်းကတရုတ်နိုင်ငံရဲ့ယင်းနှိမ့်လှမ်းမှုတွေမှာမြန်မာလူမှုရဲ့သဘောထားကိုပါထည့်သွင်းစဉ်းစားပေးဖို့နဲ့မြန်မာနိုင်ငံနဲ့တရုတ်ယင်းနှိမ့်လှမ်းမှုတွေကိုကျင့်ဝတ်တဲ့အညီနဲ့စီးပွားရေးဖြစ်အောင်လို့စက်မှတ်ပေးဖို့တိုက်တွန်းတောင်းဆိုထားကြပါတယ်။ဩဂတ်စ်လဒေါ်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်တွင်တရုတ်ကြီးချုပ်လီခချန်းနဲ့ဒေါ်ဆန်းစုကြည်တို့တွေ့ဆုံတဲ့နေရာမှာမြစ်ဆုံစီမံကိန်းအကြောင်းကိုပြောပြပါတယ်။မြန်မာဆူရဘက်ကမြစ်ဆုံရေကာတာကိစ္စကိုဖျက်ဖျက်တတကင်တွေ့အဖြစ်ရှာဖို့ဆိုပြီးတော့တရုတ်နိုင်ငံဘက်ကတိုက်တွန်းခဲ့သလိုပဲဒေါ်ဆက်စုကြည်ကလည်းဒီကိစ္စကင်တွေ့မှုအတွက်စုံစမ်းရေးကော်မရှင်တရဖွဲ့စည်းထားတယ်ဆိုတာကိုအကြောင်းပြနိုင်ခဲ့ပါတယ်။ဒါပေမဲ့ဒီနှစ်ဖက်စလုံးရဲ့အဖြစ်မှာရှင်းရှင်းလင်းလင်းမရှိသေးပါဘူး။ဒေါက်တာတူးကြာကတော့ဆူရဘက်ကစင်ကြီးကောင်းတစ်ခုခုနဲ့စီမံကိန်းကိုလုံးဝရပ်ဆိုင်းလိုက်မယ်လို့မျှော်လင့်ပါတယ်။ဒါမှမဟုတ်တော့ဆူရအတွက်အကြက်တဲပူကြီးနိုင်ပါလေတဲ့
။ဒါကိုအစိုးရလည်းမကင်တွေ့ဘူး။ကျင်တဲ့သဘောဖြစ်နိုင်တယ်လို့ကျွန်တော်ထင်တယ်။ဒါကြောင့်နည်းနည်းဟောပေါ့နော်။ဒါဒီဟိုဒီလိုစကားဒီဒီလိုစကားဘယ်လိုပြောမလဲ။ဒါဒီစင်စင်မှုပေးပြီးတော့မှစင်စင်ပြောပြီးတော့မှခဏထင်တာတော့ပေါ့။သူကချင်းတန်တာပြီးတော့မှဒါတရားကိုဖြည့်ရှင်းမဲ့အချိန်ရောက်လာလို့ရှိရင်သူကတော့ပြည်သူလို့သူ့အတန်သားထောင်ပါပဲ။ဒါသူ့နည်းနည်းလေဟောစာချုပ်ရှိမယ်ဒီစာချုပ်ရှိမယ်ကဲလုတ်လို့ရပါတယ်လို့တော့ပြောမယ်မထင်ဘူးလေ။အဲကျွန်တော်စိတ်ထင်ကတော့ဒါကျွန်တော်လွန်တယ်လို့အဲမြင်သားမလားတော့မပြောတတ်ဘူး။တရားကတော့အဲဒီမြစ်ဆုံရေကတာလွတ်ခွင့်ပြုတ်လိုက်ပြီဆိုတာနဲ့ဒီနေ့ပြောလဲမနေ့ဖန်လမ်းပေါ်ပြည်သွားမှာပဲ။လမ်းပေါ်ပြည်သွားမှာ
။မြစ်ဆုံစီမံကိန်းကိုပြန်ဆမယ်ဆိုလို့ရှိရင်လက်ခံနိုင်ပါမလားဆိုတဲ့မေးခွန်းကိုတော့တက်ကြွလှုပ်ရှားသူတွေဒေသခံတွေရောလူခွင့်လှုပ်ရှားသူတွေရဲ့တညီတဲ့အဖြစ်ကတော့လက်မခံနိုင်ဘူးဆိုတာပါ။ဒါကြောင့်မို့ကေရီတာမြစ်ဆုံစီမံကိန်းပြန်ဆမယ်ဆိုလို့ရှိရင်အရင်သမဥဒင်းစီတစ်ထက်မှာကြုံခဲ့ရတဲ့ကန့်ကွက်ဆန္ဒမျှမှုမျိုးတွေပေါ်လာနိုင်ပါတယ်။ဒါကြောင့်မို့ဒီရင်ဆိုးကလက်အဆက်ဆက်မှာလုပ်ခဲ့တဲ့နိုင်ငံတကာစာချုပ်စာတမ်းတွေကိုလုံးလုံးပြစ်ပယ်မှာမဟုတ်ဘူးဆိုတဲ့ NLD အစိုးရအတွက်တော့ဒါဟာအကဲစမ်းချက်တစ်ခုဖြစ်လာနိုင်ပါတယ်။ကျွန်တော်တားညူပါမြစ်ဆုံကနေပြောသတင်းပေးပို့တာပါ။
စီစဉ်တင်ဆက်တဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါရဲ့ရှင်။ VOA American တာရဲ့တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကို9:00နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ
်။ VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
င်္ဂလာညချမ်းမှာတော်ရရှင်များရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9355လိုင်းဒိုမီတာ52တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းဗတ်ဆင်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဦးစီသူအောင်မြင့်ရဲ့ပြည်တွင်သုံးသက်ချက်ထူးခြားစံပြသတင်းတွေကိုနောက်ပိုင်းမှာနားဆင်ကြရမှာပါ။အခုအရင်ဆုံးတော့မိုက်အေးတန်နာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာများကိုထုတ်လွှင့်ပေးကြပါတယ်ရှင်။
ပါရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလီတပုတ်နဲ့လည်းဖြောပြေးပေးမယ့်အပြင်တော်ရရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။ပထမဦးဆုံးတော့ VOE အစီအစဉ်တွေကိုနားဆင်ပြီးတော့ Facebook အစာမျက်နှာပေါ်မှာရေးလာကြတဲ့တော်ရရှင်တွေရဲ့မှတ်ချက်စကားတွေကိုဝေမျှပေးကြပါမယ်။စန္ဒာဆိုတဲ့တော်ရရှင်ကအခုလိုမျိုးရေဒီယိုအစီအစဉ်တွေကိုအင်တာနက်လူမှုကွန်ရက် Facebook ပေါ်ကလည်းဓာတ်ရိုက်ထုတ်လွှင့်နေတဲ့အတွက်ပို့ပြီးတော့အဆင်ပြေကောင်းမွန်ကြိုက်ပါတယ်တဲ့ဟုတ်ပါတယ်ဒီတော်ရရှင်စန္ဒာပြောသလိုပဲကျမတို့ရေဒီယိုအစီအစဉ်တွေကိုအင်တာနက်လူမှုကွန်ရက်အစားမျက်နှာဖြစ်တဲ့ Facebook ပေါ်မှာဒီရေဒီယိုမှာထုတ်လွှင့်နေတဲ့ချိန်နဲ့ဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်နော်ကျမတို့ရုံးမြေတန်းကြားအစီအစဉ်တွေကိုတော့အဲ့လိုမျိုးတစ်နေ့တစ်ခါဒီကဓာတ်ရိုက်ထုတ်လွှင့်တဲ့အချိန်တိုင်းမှာ Facebook စာမျက်နှာပေါ်မှာထုတ်လွှင့်ပေးနေတာလားအနေငယ်ရှိပါပြီ။ဒီ Radio အစီအစဉ်တစ်နေ့ကို3ချိန်ထုတ်လွှင့်တဲ့ Radio အစီအစဉ်ကိုတော့ကျမတို့ဒီလိုမျိုး Facebook စာမျက်နှာပေါ်မှာစမ်းသပ်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။သောရရှင်တွေအားပေးနားထောင်ပြီးတော့ဝေဖန်အကြံပြုပါလို့ပြောချင်ပါတယ်ရှင်။အရှင်ကောဝိတ္တဆိုတဲ့သောရရှင်ကတော့ဥချော်အစီအစဉ်တွေကိုအားပေးလျက်ပါတခုတော့ပြောချင်ပါသေးပြည်ရင်းရေးကိုသုံးသက်တဲ့အခါမှာပြည်ရင်းကနိုင်ငံရေးသုံးသက်သူတွေပညာရှင်တွေဆိုရင်ပိုမကောင်းနိုင်ဘူးလားပိုပြီးတော့မနှိမ့်ဆန်နိုင်ဘူးလားတဲ့ကျေးဇူးပါဦးချော်ဆိုပြီးတော့အရှင်ကောဝိဒအခုလိုမျိုးသူ့ရဲ့ထင်မြင်ယူဆချက်ကိုမေးလာပါတယ်ရှင်ဟန်စီအင်းလေးဆိုတဲ့တော်ရရှင်ကတော့ VOA ကိုနားဆင်လာခဲ့တာဆယ်စုနှစ်တော်တော်များများရှိခဲ့ပါပြီတဲ့
VOA ကိုနားထောင်လာခဲ့တာရာစုနှစ်ထွက်ကျော်ရှိပါပြီ VOA ကသတင်းအမှန်တွေကိုကြားသိနားထောင်ခွင့်ရနေလို့ကဘာကြီးဘာဖြစ်နေသလဲပမာပြည်ကြီးဘာဖြစ်နေသလဲတိရကြာရမတ်ဆရာကဏအစုံကဘဟုတုတရအတိအမြင်တွေတိုးပွားအတွေးခေါ်တွေရင့်ကျက်မြင့်မားလာရလို့ VOA ရဲ့ကျေးဇူးကကြီးမားပါတယ်ဗျာဝိုင်းတော်သူဝိုင်းတော်သားများကြားမှာကြပါစေအသက်အရာကျော်ရှေ့ကြပါစေ
ရာစုနှစ်ထဝက်ကျော်နားဆင်လာတယ်ဆိုတော့ဒီတော်ရရှင်နားဆင်တဲ့တက်တန်းက250မကတော့ပါဘူးနော်တော်တော်ကိုရှေ့ကြပြီးတော့ VOE ကိုတက်ဆိုင်မမက်ပုံမှန်အားပေးတဲ့သောရရှင်မယ်ဆိုတာသိလိုက်ရပါတယ်။သူ့လောက်မကြမင်းမဲ့လည်း VOE ကိုတော်တော်ကြကြနားဆင်ပါတယ်ဆိုရင်နောက်ထပ်သောရရှင်တယောက်ရဲ့စာကိုလည်းဆက်ပြီးတော့ပြောပြချင်ပါတယ်။လင်းလင်းဆိုတဲ့သောရရှင်ကတော့နားထောင်လာတာ14နှစ်ရှိပါပြီတဲ့။သတင်းတင်ပြပုံကိုအရင်နှစ်သက်မိပါတယ်လို့ရေးလာပါတယ်။ကျေးဇူးပါရှင်။အခုလိုမျိုးနှစ်ရှည်လာများအားပေးလာတဲ့သောရရှင်တွေအားလုံးကိုလည်းအထူးကျေးဇူးပါလို့ထပ်ပြောချင်ပါတယ်။ဆုံးမအောင်ဆိုတဲ့သောရရှင်ကတော့အမြဲတမ်းအားပေးနေတဲ့အမခံပြိဿတယောက်ပါဆိုပြီးတော့ VOA Facebook စာမျက်နှာပေါ်မှာကျမတို့ VOA ထုတ်လွှင့်မှုတွေနဲ့ပတ်သက်ပြီးတော့သုံးသက်ချက်ရေးလာပါတယ်
။မှန်ကန်တိကျမြန်ဆန်တဲ့ VOA ရဲ့ဗဲမလိုက်သတင်းတင်ဆက်မှုတွေကြောင့်အမြဲတမ်းနားထောင်ဖတ်ရှုနေရတဲ့မီဒီယာတစ်ခုပါရှေ့ဆက်ပြီး VOA ရဲ့ကောင်းသတင်းတွေကိုမြင်တွေ့လိုပါတယ်။အမြဲတမ်းအားပေးနေတဲ့အမခံပြိဿတယောက်ပါ
ကျမတို့ VOE ကထုတ်လွှင့်ပေးတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေမှတ်ချက်ရေးတုံ့ပြန်လာကြတာတွေကိုလည်းနောက်ပိုင်းမှာဆက်ပြီးတော့ပြောပြဖို့ရှိပါတယ်။အခုတော့သောရရှင်တွေကိုနောက်တိုင်းဒေးလီတပုတ်နဲ့ကြားဖြတ်ပြီးတော့ဖျော်ဖြေပေးကြပါမယ်။ဒီတစ်မတ်တော့ Billboard Hot 100 Billboard ရဲ့ Hot အဖြစ်ဆုံးဒေးတရာဆင်မှာနံပါတ်ချိတ်တဲ့သတင်းလေးနဲ့ဖျော်ဖြေကြပါမယ်ရှင်။ 21 Pilots အဖွဲ့အစည်းဆိုထားတဲ့ Right ဆိုတဲ့သတင်းဖြစ်ပါတယ်။ဒီသတင်းက 21 Pilots အဖွဲ့ရဲ့စတုထမြောက်ဒေးတပြား Blurry Face ဆိုတဲ့ဒေးတပြားရဲ့သတင်းမှာ2015မေလမှာ YouTube ကနေပြီးတော့တကမ္ဘာလုံးကိုဖြန့်ချီတာဖြစ်ပြီးတော့ Billboard Rock Airplay စီးရင် Billboard Hot Rock စီးရင်တွေမှာနံပါတ်1ချိတ်တဲ့ခြင်းဖြစ်ပါတယ်။ 21 Pilots အဖွဲ့ကတယောက်ဖြစ်တဲ့ Joseph ကသူ့ရဲ့ဘဝကိုဘယ်လိုလွယ်လွယ်ကူကူဖျက်ဆီးခြင်းနဲ့ဆိုတာကိုရေးထားပြီးတော့ဒါမဲ့လည်းအဲ့ဒီဘဝမျိုးမရနိုင်တော့ဘူးဆိုတာကိုသတင်းထဲမှာဆက်ဆိုထားပါတယ်။ကဲ 21 Pilots အဖွဲ့ရဲ့ Rise ဆိုတဲ့သတင်းကိုနားထောင်ကြည့်အောင်ပါရှင်။I just wanna stay in the sun where I find I know it's hard sometimes Pieces of peace in the sun's peace of mind I know it's hard sometimes Yeah, I think about the end just way too much But it's fun to fantasize On my enemies who wouldn't wish who I was But it's fun to fantasize
that I'm on my ride. That's easy to say. We have a list of people that we would take. A bullet for them, a bullet for you, a bullet for everybody in this room. But they don't seem to see many bullets coming through. See many bullets coming through. Metaphorically, I'm the man. But literally, I don't know what I do. I'd live for you, and that's hard to do. Even harder to say when you know it's not true. Even harder to write when you know that tonight there were people back home who start talking to you, but then you ignore them still. All these questions, they're falling like, who would you live for? Who would you die for? And would you ever kill? I'm on my ride. Oh, 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 I'm falling, so I'm taking my time on my ride.
ဒီ1 pile အဖွဲ့အစည်းဆိုထားတဲ့ right ဆိုတဲ့သင်္ကေတနာဆင်ခဲ့ကြရတာပါမြမတေးချစ်ပရိသတ်တွေနဲ့ဒီတေးတောင်းတဲ့သောရရှင်တွေအတွက်နောက်ပိုင်းမှာမြမသချင်းလေးတစ်ပုဒ်နဲ့လည်းထုတ်လွှင့်ပေးဖို့ရှိပါရဲ့เนาะမြမနိုင်ငံကနိုင်ငံရေးအခြေအနေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်မြင်တွေကိုလှုပ်လှုပ်လှက်လှက်ထုတ်ဖော်လာကြတဲ့အစာတွေကိုလည်း VOE ကလက်ခံရရှိပါတယ်အဲ့ဒီကစာတစောင်းကိုပြောပြပေးကြပါတယ်လောကမှာဘယ်နှဖက်ကွဲနေကြတဲ့အခါမှာသူ့ဘက်ကကြီးတော့လည်းအမှန်ကိုယ့်ဘက်ကလည်းကြီးတော့အမှန်ဆိုတဲ့အခြေအနေမျိုးတွေရောက်တတ်ပါတယ်ဆိုတော့ရေးလာတဲ့သောရရှင်တယောက်ရဲ့စာကိုဖော်ပြပေးကြပါလိမ့်ရှင်
။ VOA ကစူးစီးတင်ပြတာကောင်းတယ်လို့ရေးသားပြောဆိုကြောင်းယာရီကလည်းကောင်းတယ်လို့ယူဆပါတယ်။ကျွန်တော်အမြင်ရတော့နှစ်ဖက်စလုံးကသူ့ဘက်ကကြီးရင်လည်းဘဝကိုယ့်ဘက်ကကြီးရင်လည်းဖမိုးဆိုးသလိုပါပဲ။နှစ်ဖက်စလုံးမမောက်လို့ပါလေ။မဘာသာအနေနဲ့တပားသူတွေရဲ့သွေးဆောင်ဖျားယောက်မှုနောက်ကိုမလိုက်မိရင်လိုအပ်တယ်လို့အနေဒီနေနဲ့လဲတပားသူတွေရဲ့သွေးဆောင်ဖျားမှုနောက်ကိုမလိုက်မိစေဖို့လိုအပ်ပါလေ။ညီဝက်ပြီးပြားရေးလိုအပ်သလိုလုံခြုံဖေးမှကူညီရေးလည်းလိုအပ်ပါလေ။စီးပွားရေးစီဥတီသွားဖို့လိုအပ်သလိုသာသနာပြုရေးစီဥတီသွားဖို့လည်းလိုအပ်ပါလေ။အနေဒီနဲ့မဘာသာဟာအကျိုးပြုနိုင်တဲ့အဖွဲ့များဖြစ်တဲ့အတွက်ကြောင့်အကောင်းကိုသွားနိုင်ရန် NLD ရောမဘာသာရောထောက်ခံပါလေ။တွဲလက်တွေဖြစ်သွားစေလိုပါလေ။
ဒါကတော့ VOE ကထုတ်လွှင့်ပေးတဲ့သတင်းဆောင်မတစ်ပုဒ်ကိုနားဆင်ပြီးတော့သောရရှင်တယောက်သူရဲ့ကိုပိုင်ထင်မြင်ယူဆချက်ကိုပုံဝင်လင်းလင်းထုတ်ဖော်ပြီးတော့ပြောလာခဲ့တာဖြစ်ပါတယ်ရှင်။အခုတော့သောရရှင်ရဲ့ရင်ဖွင့်စာတွေကိုပြောပြပေးသွားချင်ပါတယ်။အဲသောရရှင်ရဲ့ရင်ဖွင့်စာတွေကိုမပြောပြပေးခင်မှာအခုကျမတို့ VOE ကနေအစီအစဉ်တစ်ခုထုတ်လွှင့်ပေးပါဆိုရဲရေးလာတဲ့ပခုတ်ကူကသောရရှင်ကြော်စွာရဲ့စာကိုပြောပြပေးချင်ပါတယ်
။တန်သူလယ်သမားတွေရဲ့တိတ်ဆက်ခံမြေရာနဲ့ပတ်သက်တဲ့စွန့်လွတ်ဆိုင်ရာဥပဒေ new ဥပဒေညချရဲ့အမိန့်ပြန်တဲ့ကိုပညာရှင်ဆွေးနွေးကများတင်ဆက်ပေးနိုင်မှာကမျောလင့်နေပါကြောင်
းဟုတ်ကဲ့ပါပခုတ်ကူကကိုကျော်စွာကတိန်းဆေးခံမြေယာနဲ့ပတ်သက်တဲ့ပညာရှင်တွေဆွေးနွေးခန်းလေးတွေတင်ဆက်ပေးနိုင်ဖို့မျောလင့်ပါတယ်လို့ရေးလာပါတယ်အခုတော့တော်ရရှင်တယောက်ရဲ့ရင်ဖွင့်စာကိုဖော်ပြပေးခြင်းပါတယ်တောချိုအောင်ကြားစည်ရဲသားတွေရဲ့ခံစားချက်ကိုမြန်မာနိုင်ငံကသမရာကြီးနဲ့တက်ဆိုင်ရာလူကြီးမင်းများကြားသိစေရန်မဆွဲဆောင်နိုင်သဖြင့် VOA ကတစ်ဆင့်သူတို့သိအောင်လို့အကူအညီဆောင်ရွက်ပေးပါဆိုပြီးတော့ဟာခါနယ်ကပွဲဟုဆိုတဲ့သောရရှင်စာရေးပြီးတော့ရင်ဖွင့်လာပါတယ်။သူတို့ချင်းပြည်နယ်မှာဘဝတွေဘလောက်ခက်ခဲကြမ်းတမ်းနေဆိုတာဒီသောရရှင်စာရေးရင်ဖွင့်လာတာဖြစ်ပါတယ်ရှင်
။မြန်မာနိုင်ငံကတိုင်းနယ်ပြည်နယ်တွေနဲ့ချင်းပြည်နယ်ဟာဆင်းရဲဆုံးဖြစ်တယ်ဆိုတာ UNDP တင်ပြချက်အရအားလုံးသိပြီးဖြစ်ပါတယ်။လွတ်လပ်စွာလုပ်ကိုင်နေတာတော့မှပဲစာဝတ်နေရေးခက်ခဲလျက်ရှိတဲ့ချင်းပြည်နယ်တချို့ဒေသတွေမှာဆီယနာရှင်စနစ်လက်ထက်ကတက်တော်ကြိုးဝိုင်းဖြစ်သတ်မှတ်ခဲ့ပါတယ်။အထူးသဖြင့်တက်တန်းအဖြစ်နှစ်တရာဝန်းကျင်ရှိပြီဖြစ်တဲ့ဟာခါမြို့နယ်ကြံဘာအုပ်စုတွင်မှရှိတဲ့ကျေးရွာ9ရွာရဲ့ရွာနေမြေတွေလက်မြေရာမြေတွေအားလုံးအစိုးရတည်တော်ကြိုးဝိုင်းဖြစ်သတ်မှတ်တာခံခဲ့ရပါတယ်။ဦးသိန်းစိန်ဒီမိုကရေစီအစိုးရလက်ထက်မှာပြန်ပြီးတော့ရုပ်သိမ်းပေးဖို့ရွာမြေတွေစကြက်မြေတွေလက်မြေရာမြေတွေကိုကြိုးဝိုင်းကဖယ်ထုတ်ပေးပြီးအစားထိုးအသက်မူဝမ်းကြောင်းအလုပ်ကံတစ်ခုခုဖန်တီးပေးဖို့မြို့နယ်တည်တော်ရုံးကိုလူလူစီဝေးဆုံးဖြတ်ချက်နဲ့တင်ပြတောင်းဆိုပေမဲ့အကြောင်းပြန်ကြတာမရှိတဲ့ပြင်စိုက်ပျိုးရေးဗန်ချင်းငွေတွေပါပိတ်ပင်ခံရပါတယ်။ဦးသိန်းစိန်အစိုးရရဲ့မလုံးဟာစင်းရဲနွမ်းပေါမှုလျှော့ချရေးလို့သိရပေမဲ့ကျွန်တော်တို့အစုအတွက်တော့ပိုပြီးစင်းရဲစေပါတယ်။ဒါကြောင့်လူလူစစ်စစ်ကိုအခြေခံလာပြီလို့မျှော်လင့်ရတဲ့သမရဦးထင်ကျော်အစိုးရကနေပြီးထမင်းနတ်မှန်စားဖို့ခက်ခဲလာတဲ့ချင်းပြည်နယ်ကစင်းရဲသားတွေရဲ့အခက်အခဲကို မြန်ဆုံးဖြစ်ရှင်းပြပါလို့လေးစားစွာနဲ့ VOA ကတဆင့်ရှင်းပွင့်တင်ပြလိုက်ရပါတယ်
။ချင်းပြည်နယ်အတွင်းမှာနေ့စဉ်အသက်ရှင်နေထိုင်ရေးအတွက်စောင့်ဝင်နေရေးကိုခက်ခက်ခဲခဲလှုပ်ဆောင်နေရပါတယ်ဆိုပြီးအခုလိုမျိုးဟာခါခါတော်ရရှင်နိုင်ငံတော်သမ္မတနဲ့သက်ဆိုင်ရာလူကြီးမင်းတွေသိစေဖို့ဆိုပြီးရင်းဖွင့်လာတာဖြစ်ပါတယ်ရှင်။တော်ရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်နော်။နောက်ပိုင်းမှာတော့တေးထောင်းလာတဲ့တော်ရရှင်တွေကိုအလှည့်ပေးချင်ပါသေးတယ်ရှင်။ကျွန်တော်တို့ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ VOA ကမြစ်တာတိလက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းတွေနောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါရဲ့ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။အခုတော့သောရရှင်တွေမြန်မာသတင်းလေးတစ်ပုဒ်နဲ့မြစ်တာတိလက်ဆောင်ဖြောပြပေးကြပါရဲ့ရှင်။ပိုးဓာလီတိမ့်နံတည်ဆူထားတဲ့တခြင်းဟောင်းလေးတွေကိုနားဆင်မိရင်တော့ရရှင်တွေအတွက်ထုတ်လွှင့်ပေးမယ်လို့ဆန္ဒဖြစ်ပေါ်လို့ဒီတခြင်းလေးကိုထုတ်လွှင့်ပေးလိုက်ပါတယ်နော်။မူရင်းတခြင်းတည်ဆူသူကတော့ဘာတင်ဖြစ်ပါတယ်။ကိုဘာတင်ကွဲလွန်သွားတာလည်းတော်တော်ကြာသွားခဲ့ပါပြီနော်။ဒီဘာတင်ရဲ့တခြင်းကိုပိုးဓာလီတိမ့်နံကတည်ဆူထားတာဖြစ်ပါတယ်။ပြန်ပြီးတော့တည်ဆူထားတာလည်းတော်တော်လေးကြာသွားပါပြီ။ဒါမဲ့သူပြန်ပြီးတော့တည်ဆူထားတဲ့တခြင်းကိုကျွန်မအခုမှပြန်ပြီးတော့နားဆင်မိလို့ကိုဘာတင်အမတ်တရားဖြစ်နေရောဒီ American ပြည်သူစုမှရောက်ရှိအခြေချနေထိုင်နေပြီးတော့တခြင်းတွေနောက်ပိုင်းမှာမဆိုးတော့တဲ့ပိုးဓာလီတိမ့်နံအမတ်တရားဖြစ်နေရောဒီတခြင်းလေးကိုထုတ်လွှင့်ပေးဖို့စိတ်ကူးရပါတယ်ရှင်။ပိုးဓာလီတိမ့်နံတည်ဆူထားတဲ့ပြုတ်ပြုတ်မေးဆိုတဲ့တခြင်းကိုအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်နော်။သိနေတည်ဆူထားတဲ့ပြုတ်ပြုတ်မေးဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒီတခြင်းတောင်းလာတွေကိုတင်းနှင်းတွေနဲ့ညပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာများအစီအစဉ်ဖြစ်ပါရဲ့ရှင်ကျမတို့ VOA မြန်မာပိုင်းကိုလည်းစာရေးဆက်သွယ်ကြပါအောင်ရှင်အခုတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်သုံးသက်ချက်အစီအစဉ်ကိုနားဆင်ကြရမှာပါ FBI ကတင်နန်းလာပေးလို့မြန်မာနိုင်ငံရဲတပ်ဖွဲ့ပြောင်းလဲသွားမှာလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါမတ်အင်ဂျင်နီကအကူအညီတင်ဆက်ထားပါတယ်ရှင
်အခုတစ်ပတ်အတွင်းထူးထူးခြားခြားထွက်ပေါ်လာတဲ့သတင်းတပုတ်ကတော့မြန်မာနိုင်ငံရဲတပ်ဖွဲ့ကိုအမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ကတင်နန်းပေးမယ်ဆိုတဲ့သတင်းပါအလို့ယုံဆွေးနွေးပွဲလို့ခေါင်းစဉ်တတ်ထားတဲ့ရှစ်ပတ်ကြာမြင့်မဲ့အဲ့ဒီတင်နန်းဟာမြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့စုံစမ်းစစ်ဆေးရေးလုပ်ငန်းစွမ်းဆောင်ရည်မြင့်တင်ဖို့အတွက်ရည်ရွယ်တယ်လို့လည်းသိရပါတယ်တကယ်တော့ FBI ဆိုတာလွန်ခဲ့တဲ့နှစ်ပေါင်းများစွာကတည်းကမြန်မာလူထုနဲ့အလွန်ရင်းနှီးတဲ့စကလုံးပါအမေရိကန်ဟောလိဝုဒ်ကရိုက်ကူးတဲ့ဇက်ကားပေါင်းများစွာမှာ FBI စုံနောက်တွေကိုမြင်တွေ့ခဲ့ရဘူးလို့ဘာတပြဲဝှထုပေါင်းများစွာမှာလဲဖတ်ရှုခဲ့ကြရဘူးလို့ပါပဲမြန်မာလူထုတွေအနေနဲ့ FBI ဆိုတာစွမ်းဆောင်ရည်မြင့်တဲ့အဖွဲ့အစည်းတစ်ခု FBI agent တွေဆိုတာဘက်စုံတော်ပြီးထက်မြက်တဲ့စုံစမ်းထောက်လှန်ရေးသမားတွေအဖြစ်နားလည်ခဲ့ကြတာပါလက်ရှိမြန်မာနိုင်ငံရဲတပ်ဖွဲ့အခြေအနေဘယ်လိုရှိနေလဲ FBI ကနေမြန်မာနိုင်ငံရဲတပ်ဖွဲ့ကိုသင်တန်းတွေလာပေးတာဟာဘလောက်အကျိုးရှိနိုင်မလဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
ပွင့်ပွင့်လင်းလင်းပြောရရင်မြန်မာနိုင်ငံရဲတပ်ဖွဲ့ဆိုတာရဲတပ်ဖွဲ့ကထမ်းဆောင်ရမယ့်တာဝန်တွေနဲ့ပတ်သက်ရင်စွမ်းဆောင်ရည်အလွန်နှိမ့်နေတဲ့အဖွဲ့အစည်းတစ်ခုဖြစ်သတ်မှတ်လို့ရနိုင်ပါတယ်။ဒီလိုဖြစ်ရတာသိပ်ထူးဆန်းကိစ္စကြီးတော့မဟုတ်ပါဘူး။သမိုင်းကိုပြန်ကြည့်ရင်မြန်မာနိုင်ငံရဲတပ်ဖွဲ့ဆိုတာနေချက်ဗြိတိရှ်ကိုလိုနီအုပ်စိုးမှုအောက်ကနေပေါက်ဖွားလာတာပါ။အဲ့ဒီအချိန်ကရဲတပ်ဖွဲ့ဆိုတာသူရဲ့မူလတာဝန်တွေဖြစ်တဲ့တရားဥပဒေစိုးမိုးရေးမှုကင်းတွေဖြစ်ပွားမှုမရှိအောင်ကြိုတင်ကာကွယ်တားဆီးရေးဖြစ်ပွားလာတဲ့မှုကင်းတွေကိုလည်းမှန်မှန်ကန်ကန်ဖော်ထုတ်ပြီးကျူးလွန်ခဲ့သူတွေကိုတရားခွင်ထဲအရောက်ပို့ရေးအထူးကယုံနှိမ်နင်းရေးစတဲ့တာဝန်တွေထမ်းဆောင်ခဲ့ကြပါတယ်။ပြောရရင်ရဲတပ်ဖွဲ့ဟာရဲတပ်ဖွဲ့အလို့ပြပြပြပြလုပ်ခဲ့ကြတဲ့ကာလလို့ဆိုရင်လည်းမမှားပါဘူး။1948ခုနှစ်မြန်မာနိုင်ငံလွတ်လပ်ရေးရပြီးချိန်ကနေ1962ခုနှစ်ဗိုလ်ချုပ်ကြီးညီဝင်ဦးဆောင်တဲ့စစ်တပ်ကအာဏာသိမ်းလိုက်ချိန်အထိပါလီမန်ဒီမိုကရေစီခေတ်တစ်လျှောက်လုံးရဲတပ်ဖွဲ့ဟာအဲ့ဒီတာဝန်တွေကိုအဓိကထမ်းဆောင်ခဲ့ကြတာဖြစ်ပါတယ်။နောက်ပိုင်းဆရာနာရှင်တွေခေတ်မှာရဲတပ်ဖွဲ့ဟာအပြောင်းလဲကြီးပြောင်းလဲသွားခဲ့ပါတယ်။ရဲတပ်ဖွဲ့ဟာသူအဓိကထမ်းဆောင်ရမယ့်တာဝန်တွေအစားအာဏာရှင်တွေကိုအတိုက်ခံပြုတဲ့စန့်ကျင်တဲ့နိုင်ငံရေးသမားတွေကိုစုံစမ်းဖော်ထုတ်နှိမ့်ကွတ်တဲ့ရန်တရာအဖြစ်တဖြည်းဖြည်းအသွင်ပြောင်းသွားလိုပါပဲ။ပိုဆိုးတာကရဲတပ်ဖွဲ့ကိုစစ်တပ်လက်အောက်သွတ်သွင်းလိုက်ုံမကရဲတပ်ဖွဲ့ကိုဥဆောင်မဲ့အရာရှိကြီးငယ်ကနေရဲချုပ်အဆင့်ထိတက်မတော်မှာတာဝန်ထမ်းဆောင်ခဲ့တဲ့ဗိုလ်မှူးဗိုလ်ချုပ်တွေကိုတာဝန်ပေးတဲ့စနစ်ဖန်တီးခဲ့မှုပါပဲ။
အကျိုးဆက်ကတော့ရဲတပ်ဖွဲ့ဟာငကိုမူလထမ်းဆောင်ရမယ့်တာဝန်ဝတ္တရားတွေကိုအလေးထားထမ်းဆောင်မဲ့မူဝါဒမရှိတာအပြင်ရဲလုံငန်းကိုလုံးဝနားမလဲကျွမ်းကျင်မှုလည်းလုံးဝမရှိတဲ့တပ်မတော်အရာရှိကြီးငယ်တွေဦးဆောင်တာဖြစ်လေတော့စွမ်းဆောင်ရည်အလွန်နှိပ်ပါသွားရတာပါပဲပြဿနာကိုပိုပြီးဆိုးရွားသွားစေတာကတော့ဆရာနာရှင်တွေခင့်မှာထုံးကားခဲ့တဲ့အာဂရိလိုက်စားမှုပါနဂိုကလေးကစွမ်းဆောင်ရည်နှိပ်ပါနေတဲ့ရဲတပ်ဖွဲ့ဟာအာဂရိလိုက်စားမှုပါထပ်ပေါင်းလိုက်တော့အခြေအနေပိုဆိုးသွားစေခဲ့ပါတယ်ဒီကနေ့မြန်မာနိုင်ငံမှာပြောပြောနေတဲ့တရားစီရင်ရေးစနစ်ပျက်စီးယိုယွင်းနေတဲ့ဆိုတဲ့ကိစ္စမှာမှုကင်းတွေပေါ်ထုတ်ပြီးတရားရုံးကိုတရားစွဲဆိုတင်ပို့ရတဲ့ရဲတပ်ဖွဲ့ပြဿနာကြောင့်လည်းအများကြီးပါပါတယ်။အဲ့ဒီတဲကနမူနာတစ်ခုကတော့တိမ့်မကြသေးခင်တုန်းကဖြစ်ပွားခဲ့တဲ့လေးလောင်းမြိုင်လူသတ်မှုပါ။ရဲတပ်ဖွဲ့ရဲ့သတင်းထုတ်ပြန်ချက်အရအခင်းဖြစ်နေတဲ့နေရာမှာရဲအရာရှိဟောင်းကိုစိုးနှောင်သူ့ဇနီးသူ့ရဲ့သားနဲ့သမီး၄ဦးစလုံးနေအတွင်းသေဆုံးနေတာပါ။မှုကင်းဖြစ်ပွားပြီးနောက်ရဲတပ်ဖွဲ့ဟာအခင်းဖြစ်ပွားရာနေအိမ်နဲ့ပတ်ဝန်းကျင်ကိုစစ်ဆေးတာအပြင်လူပေါင်း80ထက်မနည်းကိုလည်းခေါ်ယူစစ်ဆေးခဲ့ပါတယ်။ဒါပေမဲ့ဒီကနေ့ချိန်ထိလူသက်တရားခံကိုမဖော်ထုတ်နိုင်သေးုံမကဒီလူသက်မှုဟာပြင်ပကလူတယောက်တယောက်ဒါမှမဟုတ်လူတစုကနေအိမ်ထဲဝင်ပြီးသတ်ဖြတ်သွားတာလားဒါမှမဟုတ်မိသားစုဝင်အချင်းချင်းအိမ်ထဲမှာပဲလူသက်မှုဖြစ်ခဲ့လေသလားအဲ့ဒါလေးကိုတော့ကွဲကွဲပြားပြားကောက်ချက်ချပြောဆိုနိုင်ခြင်းမရှိပါဘူး။ဒါကိုကြည့်ရင်မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့မှုကင်းဖော်ထုတ်ရေးစွမ်းရည်ဘလောက်နှိပ်ပါနေတယ်လဲဆိုတာနားလည်နိုင်ပါတယ်
။နောက်ထပ်ပြဿနာကြီးတစ်ခုကမြန်မာနိုင်ငံတဝန်းမူရည်ဆေးတွေနေရာတကာပြတ်နှက်နေပြီးတန်းနဲ့ချီတဲ့စိတ်ကြွမူရည်ဆေးတွေအဖမ်းဆီးမခံရဘဲနိုင်ငံအနှံ့တဲဆောင်ရောင်းဝယ်ဖောက်ကားနေနိုင်ကြတာပါ။ပြီးခဲ့တဲ့ရက်ပိုင်းလှပိုင်းရခိုင်ပြည်နယ်မောင်းတော်မြို့နယ်မှာမူရည်ဆေးဖမ်းဆီးရမိမှုအချိန်ချင်းရှိခဲ့ပြီးနှစ်လလောက်အတွင်းစိတ်ကြွဆေးပြား၁၀တန်းကျော်ဖမ်းဆီးရမိခဲ့ပါတယ်။
ဒီမိုးရဲ့ဆေးတွေဟာရှမ်းပြည်နယ်ဘက်ကနေမန္တလေးမန္တလေးကနေရန်ကုန်ရန်ကုန်ကနေစစ်တွေစစ်တွေကနေမောင်တော်ဘက်မြို့ပေါင်းများစွာနေပေါင်းများစွာဖြတ်ပြီးရောက်လာတာပါဒီဖြစ်စဉ်တွေကိုသုံးသပ်ကြည့်ရင်လေမြန်မာနိုင်ငံရဲတပ်ဖွဲ့ဘလောက်စွမ်းဆောင်ရည်ကြဆင်းနေတယ်လဲဆိုတာသိနိုင်ပါတယ်ဒီပြဿနာတွေဖြေရှင်းဖို့ဆိုရင်မြန်မာနိုင်ငံရဲတပ်ဖွဲ့ကိုအရင်ဆင်အာနာရှင်ခက်ကတာဝန်ထမ်းဆောင်စေခဲ့တဲ့ပုံစံမျိုးကနေလုံးဝပြောင်းလဲပစ်ဖို့လိုပါမယ်။ဒါအပြင်ရဲတပ်ဖွဲ့ကိုတက်မတော်အရာရှိတွေကအစဉ်စဉ်ကုတ်ကဲအုပ်ချုပ်နေတဲ့အနေအထားကနေရဲလုံငန်းကျွမ်းကျင်သူတွေကသာအစဉ်စဉ်စီမံခန့်ခွဲအုပ်ချုပ်နိုင်တဲ့အနေအထားဖြစ်လာအောင်အပြောင်းအလဲလုပ်ပေးဖို့လည်းလိုပါလိမ့်မယ်။
ပြောရရင်အခုနာမည်ကျော် FBI အဖွဲ့စည်းကနေမြန်မာနိုင်ငံရဲတပ်ဖွဲ့ကိုတင်တန်းလာပေးတာအလွန်ကောင်းမွန်တဲ့ကိစ္စဖြစ်ပါတယ်။တင်တန်းတစ်ချိန်တစ်ချိန်ပေးုံနဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ကြီးပြောင်းလဲမသွားပေမဲ့အ ਨੇ စုံတော့မှုကင်းဖော်ထုတ်တယ်ဆိုတာလူတွေကိုဖမ်းရိုက်နဲ့ညှဉ်းပန်းနှိပ်စက်လိုက်ယူနဲ့တရားခဏ်တွေပေါ်မလာဘူးဆိုတာစနစ်တကျချင်းကစနစ်တကျစုံစမ်းမှသာမှုကင်းတွေကိုဖော်ထုတ်နိုင်မယ်ဆိုတာလောက်တော့သိသွားကြပါလိမ့်မယ်။ဒီထက်ဆင့်တက်ပြီးတမတော်ခေါင်းဆောင်တွေအနေနဲ့ဒီမိုကရေစီစနစ်နဲ့လိုင်လျောညီထွေဖြစ်အောင်မြန်မာနိုင်ငံရဲတပ်ဖွဲ့ကိုနိုင်ငံတကာပုံစံပြောင်းလဲဖို့လိုနေပြီဆိုတဲ့အသည့်ဝင်သွားတဲ့ဆိုရင်ဖြစ် FBI ကစဉ်းနှံလာပေးတဲ့ကိစ္စအလုံးအောင်မြင်သွားပြီလို့ပြောနိုင်မှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်ဦးစည်သူအောင်မြင်ရဲ့ပြည်တွင်သုံးသပ်ချက်ပါရှင်ဒီအစီအစဉ်ကိုကျမတို့ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းဖတ်ရှုနိုင်ပါတယ်ရှင်
ရရှိမြတ်မြားရခိုင်ပြည်နယ်မောင်းတော်မြို့နယ်တွင်မှပြီးခဲ့တဲ့လာဇာမိုင်းတုန်းကလုံခြုံရေးစခန်းတွေအလစ်ငိုက်ဝင်တိုက်ခိုက်ခံပြီးတဲ့နောက်ပိုင်းအခုဆိုလို့ရှိရင်ဒေသတွင်းမှာလုံခြုံရေးစစ်ရေးတင်းကြပ်မှုတွေအထူးပြုလုပ်နေပါတယ်။လုံခြုံရေးတပ်ဖွဲ့တွေရဲ့စစ်စင်ရေးဆောင်ရွက်ချက်အတွင်းလူခွေချိုးဖောက်မှုတွေရှိတယ်ဆိုတဲ့ဆွဆွဲချက်တွေလည်းပေါ်ထွက်နေပါတယ်။မောင်းတော်ရေးခင်းနဲ့ပတ်သက်ပြီးတော့တပ်ဆိုင်ရာအစိုးရအာဏာပိုင်တွေရဲ့ကင်တွယ်မှုတွေဟာဘလောက်အထိထင်သာမြင်သာရှိသလဲဆွဆွဲချက်တွေဟာဘလောက်ထိမှန်ကန်နိုင်ပါတယ်လဲဆိုတာတွေကိုလာမယ့်အင်္ဂါနေ့ဒိုင်းအလီလိုက်အစီအစဉ်မှာဆွေးနွေးသွားပါမယ်။ပါဝင်ဆွေးနွေးမြင်းများလူသူတွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုးပြီးတော့ပို့ထားနိုင်ပါတယ်။ကို့အမြင်ကို့ဆွေးနွေးလိုတာကို့မြင်းများလူတာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ
။လာမယ့်အင်္ဂါနေ့တရက်လေးလိုက်အစီအစဉ်မှာဆွေးနွေးချမှာမို့ပါဝင်ဆွေးနွေးချဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုကတော့ထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။ American ပြည်ထောင်စု Florida ပြည်နယ် Key West မြို့မှာ Halloween တစေကြီးမတိုင်ခင်နေ့မှာပဲလူထောင်ပေါင်းများစွာဟာ Zombie ဖောက်ကောင်တွေလိုဝတ်ဆင်ပြီးစပိန်စီးခဲ့ကြပါဗျ။အီတလီနိုင်ငံကအနုပညာရှင်တဦးဟာသူ့ရဲ့လဲထွန်ဆက်ကိုသုံးပြီး Republican Party သမ္မတလောင်း Donald Trump ပုံတူအယုတ်ကြီးတစ်ခုကို Verona မြို့အနီးကလဲခွက်ထဲမှာရေးဆွဲခဲ့ပါတယ်။ဒီလိုထူးထူးခြားခြားသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုငင်းချန်တို့ကတင်ပြပါလိမ့်မယ်ရှင်။
ပြီးခဲ့တဲ့တနင်္ဂနွေနေ့က American ပြည်ထောင်စု Florida ပြည်နယ် Key West မြို့မှာ Halloween တစ်စီးပွဲမတိုင်ခင်လေးမှာပဲလူထောင်ပေါင်းများစွာဟာ Zombie ဖောက်ကောင်တွေလိုဝစ်ဆင်ပြီးစပိန်စီးခဲ့ကြပါတယ်။စုပ်ပြဲနေတဲ့အဝတ်အစားတွေကိုဝစ်ဆင်ပြီးမိတ်ကပ်တွေလိမ့်ဆင်ထားတဲ့လူပေါင်း 8,000 ကျော်ဟာအခုလိုပွဲမှာပါဝင်ဆင်နွှဲခဲ့ကြတယ်လို့ Florida ဒေသတွင်သတင်းဌာနတစ်ခုကဖော်ပြပါတယ်။ Zombie ဖောက်ကောင်ပုံစံပြင်ဆင်ထားပြီးလူသေးကောင်အယုတ်တစ်ခုကိုကိုက်ချီထားတဲ့ငှက်ကြီးဝင်ဖို့အယုတ်စပိန်နဲ့မိကုံးငွေတွေထွက်နေတဲ့နဂါးပုံစံစပိန်နောက်ပြီးမျက်လုံးအနီရောင်အယိုးစုဇွန်ဘီဖောက်ကောင်အတောင်ပံတွေနဲ့ငါးပုံစံစပိန်တွေကိုလည်းတွေ့နိုင်ပါတယ်။အခုလိုဇွန်ဘီစပိန်စီးပွဲတော်ဟာ Key West မြို့မှာနှစ်ဆင့်ကျင်းပမြဲဖြစ်တဲ့အထူးဆန်းဝစ်စုံနဲ့မျက်နှာဖုံးဝစ်စင်တဲ့ပွဲတော်နဲ့လည်းတိုက်ဆိုင်နေတာပါ။အခုလိုပွဲတော်တွေမှာစီတန်းလှည့်လည်တာတွေကိုအောက်တိုဘာလ30ရက်နေ့အထိဇက်တိုက်ကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ။
ဒီနိုင်ငံဗီရိုနာမြို့အနီးကအနုပညာရှင်တဦးဟာသူ့ရဲ့လက်ထွန်ဆက်ကိုသုံးပြီး Republican Party သမ္မတလောင်း Donald Trump ပုံတူအယုတ်ကြီးတစ်ခုကိုလက်ခွက်ထဲမှာရေးဆွဲခဲ့ပါတယ်။
မီတာ2000ခွဲလောက်ကျယ်တဲ့လေကွက်ကြီးထဲမှာရေးဆွဲတာဖြစ်တယ်လို့အီတလီဘာသာစကားနဲ့ဘက်ဘက်တောင်အောက်ခြေနားမှာချောင်းလိုရေးသားထားပြီးတော့ဒါဟာအင်မီရောရောက်ရှိရေးကြိုးစားနေတဲ့မစ္စတာထရမ့်ကိုဘိုင်ဘိုင်လို့နှုတ်ဆက်ခွဲခွာတဲ့စကားပြောလိုက်တာလည်းဖြစ်နေပါတယ်။ပြီးခဲ့တဲ့စက်တင်ဘာလ12ရက်နေ့ကလည်းဟယ်လရီကလင်တန်ရဲ့ပုံတူကိုဖန်တီးခဲ့ပါသေးတယ်။အဲ့ဒီအချိန်တုန်းကဟယ်လရီကလင်တန်ကနယူးယောက်မြို့မှာစက်တင်ဘာ17ရက်အောင်မြင်ပွဲအခမ်းအနားမှာမူးမြေသွားပြီးခါစားအချိန်လည်းဖြစ်ပါတယ်။အီတလီနုပညာရှင်ကမ်ဘရင်းဟာသူ့ရဲ့လက်ထွန်ဆက်နဲ့တခြားနာမည်ကြီးပုဂ္ဂိုလ်တွေဖြစ်ကြတဲ့နယ်ဆန်မန်ဒဲလာ၊ဘရက်အိုဘားမားနဲ့ပုံရံမကြီးဖရန်စစ်ရဲ့ပုံတွေအပြင်ဘရာဇီးနိုင်ငံက Christ the Redeemer ရဲ့ပုံတွေကိုပါဖန်တီးခဲ့ပါသေးတယ်ရှင်။
မက္ကဆီကိုနိုင်ငံမက္ကဆီကိုစီးတီးမြို့တော်မှာ The Day of the Dead သေတော်သူများကိုအောင်းမေ့တဲ့ပွဲတော်မတိုင်ခင်မှာအယိုးချောက်ကက်ထရီနာပုံစံဝတ်ဆင်စီတန်းလှည့်လည်ခဲ့ကြပါတယ်။မျက်နာကိုခြေတထားတဲ့အမျိုးသမီးတွေကလေးတွေကလည်းအယိုးချောက်ပုံစံမျိုးဝတ်ဆင်ပြီးဆင်နွှဲခဲ့ကြတာပါ။ဟောလိုဝင်းပွဲတော်ကိုအော်တိုဘာလ31ရက်နေ့မှာကျင်းပတာဖြစ်ပြီး The Day of the Dead သေတော်သူများကိုအောင်းမေ့တဲ့ပွဲတော်ကိုနိုဝင်ဘာလ1ရက်နေ့မှာမက္ကဆီကိုနိုင်ငံအလဲပိုင်းနဲ့တောင်ပိုင်းဒေသတွေမှာအဓိကဆင်နွှဲကြတာပါမက္ကဆီကိုစီးတီးမြို့တော်က Reformer Avenue Land တစ်လျှောက်အယောင်ဆုံးဝတ်ဆင်ထားတဲ့လူတွေကအခုလိုပါဝင်လမ်းလျှောက်ခဲ့ကြတာပါမက္ကဆီကိုအနုပညာရှင် Jose Guadalupe Posada ဟာ Victoria ခေတ်အဝတ်အစားနဲ့အုတ်ထုပ်အကြီးကြီးစောင်းထားတဲ့ Catarina အယိုးကြောက်ပုံစံအမျိုးသမီးပုံကိုဖန်တီးခဲ့တာပါသူကအဲ့ဒီပုံကိုအစာငတ်ခံပိန်ချောက်နေအောင်လှုပ်ထားပြီးအထက်တန်းစားပုံစံဟန်ဆောင်တတ်တဲ့အမျိုးသမီးတွေကိုဝေဖန်တဲ့အနေနဲ့ဖန်တီးခဲ့တာပါခင်ဗျာ
ဗီဒီယိုမြန်မာဝိုင်းစီစဉ်ရဲ့တင်းငင်းနေနေညပိုင်းအစီအစဉ်လေးမကြခင်မှာအဆုံးသတ်တော်မှာဖြစ်ပါတယ်ရှင်အခုတော့ဂျန်နေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုကိုကြော်ကြော်သိန်းကအကြေညာပေးပါအောင်ရှင်
အီတလီနိုင်ငံလယ်ပိုင်းမှာဒီကနေ့မနေ့ပိုင်းကအပြင်းတဲ့ငလျင်တစ်ခုထပ်လုပ်ပါတယ်။ဒါဟာအပြင်လူသေပြောက်များတဲ့ငလျင်တစ်ခုပြီးခဲ့တဲ့ဩဂုတ်လ24ရက်နေ့မှာလှုပ်ပြီးကြတဲ့ကဆိုရင်နောက်ထပ်လှုပ်တဲ့ငလျင်တွေကတခုပါ။ပြင်ဟ 6.6 ရှိတဲ့ငလျင်ကြောင့်အီတလီနိုင်ငံလယ်ပိုင်းကနေရာအများပြားမှာအဆောက်အဦတွေပြိုကျကုန်တယ်လို့အီတလီရက်ဖက်ကာကွယ်ရေးဌာနကပြောပါတယ်။လူ20လောက်ဒဏ်ရာအနည်းချင်းရသွားတယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။အာဖဂန်နစ္စတန်မှာပြန်ပြီးထကြွလာတဲ့တာလီဘန်တွေကိုတိုက်ခိုက်တာမှာလူမျိုးရင်းတပ်ဖွဲ့ဝင်ပေါင်း 1,000 ခွဲလောက်သေဆုံးခဲ့ရပြီးပါပြီ။အဲ့ဒီအထဲမှာဒီနေ့ပထမ၈လအတွင်းသေဆုံးသူ 9,500 ကျော်အပါအဝင်ဖြစ်တယ်လို့အမေရိကန်အစိုးရရဲ့စောင့်ကြည့်လေ့လာရေးအေဂျင်စီတစ်ခုကပြောပါတယ်။နိုင်ငံတကာတိုင်ဝမ်ရဲ့အကူအညီနဲ့ရထားတဲ့အောင်မြင်မှုတွေပြန်ပြီးကျဆင်းလာနေပြီလို့လည်းအဲ့ဒီအေဂျင်စီကသတိပေးထားပါတယ်။တူရကီနိုင်ငံမှာဇူလိုင်လကမအောင်မြင်ဖြစ်ခဲ့တဲ့အာဏာသိမ်းမှုနဲ့ဆက်စပ်ပြီးအစိုးရကအရေးယူတာတွေဆက်လုပ်နေတာနဲ့အမျှအစိုးရဝန်ထမ်း 1,000 ကျော်ကိုထပ်ပြီးတော့ထုတ်ပြလိုက်ပါတယ်။ပညာရှင်တွေ၊ကျောင်းဆရာဆရာမတွေနဲ့ဂျမ်းမာရေးဝန်ထမ်းတွေကိုထုတ်ပြလိုက်တဲ့သတင်းကိုစနေနေ့ပိုင်းကပဲထုတ်ပြန်တာပါ။အာဏာသိမ်းမှုနဲ့ဆက်ဆက်ပြီးအစိုးရဝန်ထမ်း 7,000 ကျော်ကိုထုတ်ပြခဲ့ပြီးဖြစ်တယ်လို့လူပေါင်း 3,000 ကျော်ကိုလည်းဖမ်းဆီးထားပါဗျ။နိုင်ငံတကာအာဂါသစကန် ISS မှာဂျပန်115ရက်ကြာအောင်နေထိုင်လုပ်ကင်ခဲ့ကြတဲ့အာဂါသယင်မှု3ဦးကဘာမျိုးကိုချော့ချော့မမောပြန်ရောက်လာကြပါပြီ။အမေရိကန်အာဂါသယင်မှု Kate Rubins, ဂျပန်အာဂါသယင်မှု Takuya Onishi နဲ့ရုရှားအာဂါသယင်မှု Anatoly Ivan Nishindo ဟာကာဇစ်စတန်နိုင်ငံထဲကအာရှလေပိုင်းမြခင်လူမျိုးနယ်ကိုဆင့်သက်ခဲ့ကြတာပါခင်ဗျာ
။တရင်ချင်းချုပ်ကိုကိုကြော်ကြော်သိန်းချင်ညာပေးခဲ့တာဖြစ်ပါတယ်။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးတော့ engineer ကဘွိုက်တက်ဇညက်ဖြစ်ပါတယ်ရှင်။ VOA American အသံမြန်မာပိုင်းအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိလိုင်းနိုမီတာ32.40-48တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.